To the Voice of America in Burmese.
မင်္ဂလာမနက်ခင်းပါတော်တာရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော် VOA အမေရိကန်အတန်ရဲ့2023ခုနှစ်ဇန်နဝါရီလ6ရက်နေ့တောက်ကြနေမနက်ခင်းစီစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ3248လိုင်းလံမီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်နေပါပြီရှင်တော်တာရှင်များရှင်းလန်းချက်မြေချပါစေရှင်ကျမသင်္ကီထိုက်ပါဒီမနက်ခင်းစီစဉ်တွေကိုတာဝန်ယူတင်ဆက်မှာဖြစ်ပါတယ်
မင်္ဂလာမနက်ခင်းပါရှင်ကျွန်မအခင်မျိုးသက်ပါဒီမနက်ခင်းသတင်းတွေကိုကိုဇော်မိုးကျော်နဲ့အတူပြောပြပေးပါပါယူကရိန်းမှာတိုက်နေတဲ့စစ်ပွဲကို36နာရီကြာအပြစ်ရက်ဖို့ရုရှားသမ္မတကအမိန့်ထုတ်ပြန်လိုက်ပါတယ်ပိုဟန်မင်းကြီးဟောင်းဘန်နက်ဒီရဲ့ဇာပနာကိုပိုဟန်မင်းကြီးဖရန်စစ်ကိုရင်ကြီးမူးကျင်းပပါတယ်ပြည်ပြည်မှာတော့ကိုဗစ်ကူးစက်မှုတွေတိုးနေပြီးတော့ဆေးရုံတွေမှာလူနာရင်းနဲ့ပြည့်ကျက်နေပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါမသိနေတဲ့
ကောင်းပါပြီရှင်ကနေဒေတာချင်းတွင်းမြစ်တွင်မှာတော့စစ်ကောင်စီရဲ့ရိတ်ခါလေတိုက်ခိုက်ခံရတယ်လို့ပဲမကွေးတိုက်မှာတော့စစ်ကောင်စီကနေမြေရှင်းတာကြောင့်ဒေတာကန်တွေတင်းရှောင်နေရတဲ့အကြောင်းသတင်းပေးပို့ချက်ကိုအရင်ဆုံးနားဆင်ကြရဖို့ရှိပါတယ်
။မသိချင်နေရတော့ကျွန်တော်နေတိုင်းတိုက်မှာနေတိုင်းတိုက်ဖို့ရှိနေတယ်။အဲ၃ရက်တည်းရက်၄ရက်တည်းရက်တည်းမသိချင်
မကြာခင်မှာနားဆင်ကြရပါမယ်ရှင်။ဒီနောက်မှာတော့ဆီယနာတင်းပြီးနောက်ပိုင်းကလေးငယ်တွေရဲ့အခြေခံအခွင့်အရေးတွေဆုံးရှုံးနေရတဲ့အကြောင်းစစ်ကောင်စီရဲ့ရွေးကောက်ပွဲအပေါ်အကဲခတ်တွေရဲ့ရှုမြင်ချက်စတဲ့သတင်းဆောင်မတွေကိုလည်းနားဆင်ကြရမှာဖြစ်ပါတယ်။နောက်ပိုင်းမှာတော့မြန်မာရေးသုံးသက်ချက်ကျန်းမာရေးနဲ့တိုင်းရင်သတင်းလွှာအစီအစဉ်တို့ကိုလည်းထုတ်လွှင့်ပေးပါမယ်။အခုရန်စုံတော့ထိတ်တန့်ရောက်သတင်းတွေကိုဒေါခင်မျိုးသက်နဲ့ကိုစုံမှုကျော်တို့ပြောပြပေးကြပါအောင်ရှင်
။ရှီယူရှဲအော်တိုဂျက်စ်ခရီးယန်တွေရဲ့ခရစ်စမတ်အချိန်ခါတင်မြတ်မှာယူကရိန်းမှာတိုက်နေတဲ့စစ်ပွဲကို36နာရီကြာအပြစ်ရက်ဆဲဖို့ရုရှားသမ္မတဗလာဒီမီယပူတင်ကကျက်တဲ့ပရင်းနေမှာအမိန့်ထုတ်ပြန်လိုက်ပါတယ်ရုရှားသမ္မတရဲ့ပြည့်အမိန့်နဲ့ပတ်သက်ပြီးတော့သတင်းတောက်တွေမေးတဲ့အခါမှာတော့ American သမ္မတဂျိုးဘိုင်ဒန်က
found it interesting he was ready to bomb hospitals and nurseries
ရုရှားသမ္မတပြောကြားချက်တိုင်းတုံ့ပြန်မှုဆန္ဒမရှိပေမဲ့ Christmas နေ့နဲ့နှစ်သစ်ကူးနေ့ပါမရှောင်းခရီးယန်ဖျားချောင်းတွေဆေးရုံတွေနေကလေးဌာနတွေဘုံခွဲတက်ခဲ့နေသူကအခုလိုပြောတာကတော့စိတ်ဝင်စားစရာဖြစ်ပြီးတော့သူဟာအသက်ရှင်မောလို့အောက်ဆီဂျင်ရှာတဲ့သဘောလို့ထင်ပါတယ်လို့ပြောပါတယ်။ရုရှားသမ္မတကတောက်တာနေ့လဲ12နာရီကစပြီးတရက်ခွဲတိတိရုရှားတိုက်တွေ့ယူကရိန်းကိုမတိုက်ဖို့အမိန့်ထုတ်ပါတယ်။ရုရှားနဲ့ယူကရိန်းမှာနေထိုင်သူအပါအဝင်ရှီယိုဆဲအော်သိုဒက်စ်ခရစ်ယာန်ဘာသာဝင်အများပြားဟာ January 6ရက်9ရက်မှာခရစ်စမတ်ပွဲကျင်းပလေရှိပါတယ်။ရုရှားသမ္မတရဲ့ယူကရိန်းကျူးကျော်စစ်ထောက်ခံတဲ့မော်စကိုရုရှားအော်သိုဒက်စ်ခရစ်ယာန်ဖခင်ကြောင့်အကြီးအကဲကတော့ယူကရိန်းမှာတိုက်နေတဲ့သူတွေခရစ်စမတ်အပြစ်ရက်ဖို့ဂျက်တပရင်းနေမှာပဲပန်ကြားပါတယ်။ရုရှားရဲ့ယူကရိန်းကျူးကျော်စစ်အတွက်ညှိနှိုင်းဆွေးနွေးဖို့တစ်ဖက်ရက်အပြစ်ရက်တစ်ဖက်သက်အပြစ်ရက်ပေးတယ်နဲ့လို့ရုရှားသမ္မတပူတင်ကိုဂျက်တပရင်းနေမှာပဲတူရကီသမ္မတရက်ဆစ်တိုင်ယပ်အာဒိုဂန်ကပြောကြားခဲ့တာပါ
။အမေရိကန်အောက်လွတ်တော်ဥက္ကဋ္ဌနေရာကို Republican အမတ် Kevin McCarthy ကိုရွေးချယ်ဖို့ဂျက်တပရင်းနေကဆယ်ချိန်မြောက်ထပ်မံမဲခွဲရမှာRepublican အမတ်20ကျော်ကအရင်အချိန်တွေတုန်းကလိုပဲဆက်လက်ပြီးထောက်ခံမဲမပေးတဲ့အတွက်ဥက္ကဋ္ဌနေရာကိုရွေးချယ်နိုင်ခြင်းမရှိသေးဘူးဖြစ်နေပါတယ်။၃ရက်ကြာကြိုးစားနေပေမဲ့လည်းအခုတတိမအောင်မြင်သေးဘူးဖြစ်နေပါတယ်။လွတ်တော်အမတ်လုံးသက်16နှစ်ရှိပြီဖြစ်တဲ့အောက်လွတ်တော်မှာလူများစုအဖြစ်အနိုင်ရရှိထားတဲ့ Republican ရဲ့ခေါင်းဆောင် California ပြည်နယ်အမတ် Kevin McCarthy ဟာလွတ်တော်ဥက္ကဋ္ဌအဖြစ်ထောက်ခံမဲအလုံအလောက်မရရှိဘဲဖြစ်နေတာဖြစ်ပါတယ်။အောက်လွတ်တော်မှာ Republican အမတ်222ယောက်ရရှိထားပြီးအမတ်10ယောက်အသာစီးနဲ့အများစုဖြစ်ပါတယ်။ Democrat က212ယောက်ရရှိထားပါတယ်။လွတ်တော်ဥက္ကဋ္ဌနေရာကိုရယူနိုင်ဖို့အ ਨੇ စုံလွတ်တော်အမတ်218ယောက်ရဲ့ထောက်ခံမှုရရှိဖို့လိုပါတယ်။ McCarthy ကို Republican အမတ်201ယောက်ကပဲထောက်ခံထားပြီးကျန်21ယောက်ကထောက်ခံမဲမပေးတဲ့အတွက်အခုလိုဥက္ကဋ္ဌနေရာကိုရယူနိုင်ခြင်းမရှိဖြစ်နေတာပါအမေရိကန်ဖွဲ့စည်းပုံအရသမ္မတဒုတိယသမ္မတတွေတခုခုဖြစ်လို့တာဝန်မထမ်းဆောင်နိုင်မှုဆိုရင်လွတ်တော်ဥက္ကဋ္ဌကတာဝန်ယူရမှာဖြစ်ပါတယ်အခုလိုလွတ်တော်ဥက္ကဋ္ဌမယွေးနိုင်ဖြစ်နေတာဟာနှစ်ပေါင်း100လောက်အတွင်းပထမဆုံးအချိန်ဖြစ်ပါတယ်ကေဗင်မက်ကတီကထောက်ခံမှုရရှိဖို့အတွက်သူ့ရဲ့မူဝါဒတချို့ကိုပြုပြင်ပေးခဲ့ပေမဲ့လည်း Republican အမတ်20ယောက်ကထောက်ခံမဲ့ဆက်မပေးဘဲနေကြတာဖြစ်ပါတယ်ဥက္ကဋ္ဌနေရာကို17ချိန်မြောက်ထပ်မံရွေးချယ်ဖို့လည်းဆိုင်းပြင်းနေကြပါတယ်
ပရိသတ်တောင်းနဲ့ချီပီတက်ရောက်လာတဲ့ကွယ်လွန်သူ16ဆက်မြောက်ပိုဟန်မင်းကြီးဘန်နက်တစ်ရဲ့ဇာပနာကိုကျော်တပရင်းနေမှာပိုဟန်မင်းကြီးဖရန်စစ်ကိုရန်ကြီးမှုကျင်းပပါတယ်။ဒါဟာတက်ရှိထင်ရှားပိုဟန်မင်းကြီးကကွယ်လွန်သူပိုဟန်မင်းကြီးဟောင်းတူအတွက်ကျင်းပပေးတဲ့ရှားပါတဲ့ဇာပနာအခမ်းအနားလည်းဖြစ်ပါတယ်။ ကနဒူပိုဟမန်ကြီးကိုထည့်သွင်းထားတဲ့ Cyprus account တလားကို Saint Peter's ဘုရားကျောင်းကနေရင်းမြင်းနဲ့ထမ်းထုတ်လာချိန်မှာခေါင်းလောင်းတွေတီးပြီးပြိတက်ကဂုံပြူပါတယ်။ account တလားကိုအဖုံးမပိတ်ခင်မှာပိုဟမန်ကြီး Francis ကကနဒူအတွက်အောက်မေဘွေကပြောပါတယ်။သူ့စာပနာကိုရိုးရိုးရှင်းရှင်းပဲလုပ်ဖို့ကနဒူပိုဟမန်ကြီး Benedict ကဆန္ဒရှိပေမဲ့နိုင်ငံခေါင်းဆောင်တွေတော်ဝင်မိသားစုတွေနဲ့ကိုယ်စားလှယ်တွေအပြင်ကမ္ဘာတစ်လောကကာဒီနယ်ယဟန်မှတရအစိတ်လဲတက်ရောက်လာပါတယ်။ဇာပနအခမ်းအနားကိုလည်ရောက်တဲ့ပရိသတ်က9000လောက်ရှိပြီး300ကျားဂရောပြုတ်ခွင့်ရချိန်မှာလာရောက်သူက2000လောက်ရှိတယ်လို့ဗက်တင်ဂန်ကျောင်းတော်ကသတင်းထုတ်ပြန်ပါတယ်
။အီရတ်နိုင်ငံနဲ့ဆီးရီးယားနိုင်ငံတွေမှာလှုပ်ရှားနေတဲ့ IS အစ္စလာမစ်စစ်သွေးကြတွေကိုကူညီထောက်ပံ့နေတဲ့သူတွေကိုအမေရိကန်အစိုးရနဲ့တူရကီတို့ပူးပေါင်းပြီးဒဏ်ခတ်ရေးယူမှုတရားကိုကြာသပတေးနေ့ကချမှတ်လိုက်ပါတယ်။တူရကီနိုင်ငံမှာလူပုဂ္ဂိုလ်4ဦးနဲ့လုပ်ငန်း2ခုကိုဒဏ်ခတ်ရေးယူလိုက်တဲ့အကြောင်းအမေရိကန်ပြည်ထောင်စုဘဏ္ဍာရေးဝန်ကြီးဌာနကထုတ်ပြန်ပါတယ်တူရကီအစိုးရကတော့လူပုဂ္ဂိုလ်9ဦးဒါမှမဟုတ်ပါဝင်ပတ်သက်နေတဲ့လူ9ဦးရဲ့ဘဏ်အကောင့်တွေကိုပိတ်သိမ်းပစ်ခဲ့တယ်လို့တူရကီနိုင်ငံသားရေးဝန်ကြီးဌာနက Twitter လူမှုကွန်ရက်မှာဖော်ပြပါတယ်အခုလိုရေးရခံရသူတွေဟာ IS အစွန်းရောက်တွေကိုကူညီနေတဲ့ကွန်ရက်ထဲမှာပါဝင်နေသူတွေဖြစ်ပြီးငွေကြေးဆိုင်ရာကိစ္စတွေကိုစီမံဆောင်ရွက်ပေးနေပြီးငွေပို့တာငွေလွှဲတာတွေလှုပ်ဆောင်ပေးနေသူတွေဖြစ်တယ်လို့ဆိုပါတယ်အရေးယူခံရသူတွေထဲမှာ Iraq တူရကီနဲ့ Syria မှာရှိတဲ့IS Islamic စစ်သွေးကြတဲ့အတွက်ငွေပို့ငွေလဲလုပ်ပေးနေပြီးတူရကီနိုင်ငံမှာနေထိုင်နေတဲ့အီရတ်နိုင်ငံသားအဘူခန်အက်ကဒူနီနဲ့သူ့ရဲ့သား၂ယောက်အပြင်သူတို့ရဲ့စီးပွားရေးလုပ်ငန်းတစ်ခုကိုလည်းတန်ခါပိတ်ဆို့မှုအထက်မှာပါဝင်ပါတယ်။ Islamic စစ်သွေးကြတွေဟာ2019ခုနှစ်အီရတ်နဲ့2019ခုနှစ်ဆီးရီးယားမှာရှိတဲ့သူတို့နယ်မြေတွေမကြဆုံးမီထောင်ထဲချီတဲ့သူတွေကိုဖမ်းဆီးတပ်ဖြတ်ခဲ့ပါတယ်။
ဒီအမေရိကန်တံမနက်ဖြန်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိပိုင်းထိုမီတာ32 kHz 933နဲ့9383ညပိုင်းထိုမီတာ49 kHz 6153ညပထမနာရီဝက်မှာလိုင်းနက်မီတာ190 kHz 1505တို့ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်ဒီအမေရိကန်တံကမနက်ခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်ဩစတြေးလျနိုင်ငံကသူ့ရဲ့တာဝဲပြစ်တိုက်ခိုက်နှံစွမ်းကိုတိုးမြှင့်နေတဲ့အနေနဲ့အမေရိကန်လုံဟိုင်းမတ်အစ်မြင့်မီဇိုင်းဒုံးတွေတက်ဆင်တော့မှာဖြစ်ပါတယ်။လက်ရှိရုရှားကျူးကျော်စစ်ခုခံနေတဲ့ယူကရိန်းတွေလည်းအမေရိကန်ကပေးထားတဲ့ဒီလက်နက်ကိုသုံးပါတယ်။ဩစတြေးလျအစိုးရကဟိုင်းမတ်အစ်မြင့်ရော့ကက်အစင်း20ကို2026မှာနောက်ဆုံးထားဝယ်ယူဖို့အစားချုပ်ချုပ်တယ်လို့လာမယ့်နှစ်မှာဩစတြေးလျရေတပ်အတွက်နော်ဝေတို့မီဇိုင်းဒုံးတွေကိုတက်ဆင်မှာပါ။အရင်ကမရှိသေးတဲ့စစ်လက်နက်အင်အားရှိလာအောင်ဒီနည်းပညာသစ်တွေကလှုပ်ဆောင်ပေးနိုင်တယ်လို့ဩစတြေးလျကာကွယ်ရေးတုံးပစ္စည်းထုတ်လုပ်ရေးဝန်ကြီးပက်ကွန်ဒရာကAustralia တန်ရင်ဌာနကိုပြောပါတယ
် We'll have a army ground launched missile that can reach targets up to 300 kilometers away and we're part of a development
No in nga Kongsberg Komnito NSM ရေကြောင်းတိုက်ခိုက်ရေးမီဇိုင်းဒုံးကိုတော့ Australia တောင်ဝင်ရေတပ်ရဲ့ Hobart ဖြတ်သင်းဘောနဲ့ Anzac စစ်သင်းဘောတွေပေါ်က Harpoon တင်းမောဖြတ်မီဇိုင်းဒုံးတွေနေရာမှာ2024ကျရင်အစားထိုးမှာလည်းဖြစ်ပါတယ်
အာဖဂန်နစ္စတန်ကဘူးမြို့တော်တဲ့တခြားဒေသတွေက IS Islamic စစ်သွေးကြတွေခေါ်အောင်နေတယ်လို့ယူဆရတဲ့နေရာတွေကိုတာလီဘန်အထူးတပ်ဖွဲ့တွေကညဘက်ကဝင်ရောက်စီးရင်ခဲ့ရမှာ IS အဖွဲ့ဝင်စတကူတည်ဆုံးပြီး9ဦးကိုဖမ်းဆီးမိခဲ့တယ်လို့တာလီဘန်တာဝန်ရှိသူတွေကကြာသပတေးနေ့မှာထုတ်ပေါ်ပြောဆိုပါတယ်ဒီစစ်သွေးကြတွေဟာပြီးခဲ့တဲ့လပိုင်းကပါကစ္စတန်တိုင်းဝန်တိုက်ခိုက်မှုတရုတ်နိုင်ငံသားတွေတက်ခုနေတဲ့တက်ခုကန်ကိုတိုက်ခိုက်မှုလေရင်ကွင်းကိုတိုက်ခိုက်မှုစတာတွေအပါအဝင်အာဖဂန်မျိုးတော်ကကဘူးမှာမကြသေးမီကတိုက်ခိုက်မှုတွေမှာအဓိကပါဝင်လှုပ်ဆောင်ခဲ့သူတွေဖြစ်တယ်လို့တာလီဘန်ပြောရေးဆွေးနွေးရှိသူဇဘူဟူလာမူဂျာဟစ်ကကြေညာချက်တစောင်ထုတ်ပြန်ပြောဆိုထားပါတယ်ကဘူးမျိုးတော်နဲ့ဇာရတ်မျိုးတွေမှာရှိတဲ့ IST ခေါအောင်နေတဲ့နေရာသုံးခုကိုဖျက်ဆီးပစ်နိုင်ခဲ့တဲ့အကြောင်းနဲ့တည်ဆုံးသူတွေထဲမှာနိုင်ငံသားကလာရောက်တဲ့ IS အဖွဲ့ဝင်တွေလည်းပါဝင်တယ်လို့ဆိုပါတယ်လက်နက်ငယ်အများအများလက်ပစ်ပုံမိုင်းအပါဝင်ပောက်ကွဲစီတတ်သောပစ္စည်းများအသေးခံဘုံခွဲသမားတွေဝတ်တဲ့အင်ဂျီတွေကိုလည်းတင်စီရမိခဲ့ပြီးတန်တရားရှိသူတွေကိုစစ်ဆေးမေးမြန်းမှုဖမ်းဆီးထားတယ်လို့လည်းတာလီဘန်ပြောရေးဆိုခွင့်ရှိသူကပြောဆိုခဲ့ပါတယ်
။အာဖဂန်နစ္စတန်နိုင်ငံမှာထိန်းချုပ်ထားတဲ့တာလီဘန်တွေကသူတို့ရဲ့ပထမဆုံးနိုင်ငံတကာသဘောတူညီချက်ချက်ကိုချက်သပရင်းနေမှာပြုတ်ရင်းနှံကုမ္ပဏီနဲ့လက်မှတ်ရေးထိုးလိုက်ပါတယ်။ဒီသဘောတူညီချက်ရအာဖဂန်မြောက်ပိုင်းရင်းနှံတိုက်တွေကနေလောင်စာတွေထုတ်လုပ်တော်မှာပါ။2021အောက်တိုဘာလမှာအာဏာရလာတဲ့တာလီဘန်တွေရဲ့ပထမဆုံးနိုင်ငံတကာရင်းနှီးမြှုပ်နှံမှုဆိုင်ရာသဘောတူညီချက်လက်မှတ်ရေးထိုးပွဲကိုအာဖဂန်မြို့တော်ကဘူးမှာကျင်းပခဲ့တာဖြစ်ပြီးတော့တာလီဘန်အခြေခံအရာရှိတွေနဲ့အာဖဂန်ဆိုင်ရာတရုတ်အသံကြီးတို့တက်ရောက်ခဲ့ကြပါတယ်။အာဖဂန်နစ္စတန်နိုင်ငံရဲ့အာမူဂျန်ဝမ်ဒေသကရင်းနှံတွေတူးဖော်တဲ့ ရှင်ချန်အလဲပိုင်းအာရှရေနံကုမ္ပဏီနဲ့ Gasco ကုမ္ပဏီတို့နဲ့စာချုပ်ချုပ်ဆိုတာဖြစ်ပြီးတော့တရုတ်ယင်းနှင်းငွေတစ်နှစ်ကို American Dollar တန်း150လောက်ရှိမယ်လို့တာလီဘန်တပ်တူရင်းဝန်ကြီးဌာနဝန်ကြီးရှာဟာဘူဒင်ဒီလာဝါကပြောပါတယ်ဒီစာချုပ်အရစုစုပေါင်း100ကီလိုမီတာ4500ကျတဲ့အာဖဂန်မြောက်ပိုင်းဒေသပြည်နယ်၃ခုမှာနေထိုင်သူအာဖဂန်နိုင်ငံသား3000လောက်အတွက်အလုပ်ကိုင်တွေကိုဖန်တီးပေးနိုင်တယ်လို့လည်းပြောပါတယ်
တရုတ်နိုင်ငံမှာကိုဗစ်ရောဂါကူးစက်မှုတွေတိုးလာနေတာနဲ့အမျှကြာတာပတင်းတွေကပီကင်းမြို့တော်ဆေးရုံတွေမှာလူနာတွေဟာဇင်းကြံလမ်းတွေပေါ်မှာထန်းစီနေနဲ့ထားရတယ်လို့တချို့ဆိုလို့ရှိရင်လည်းဘီတက်ကလထိုင်တွေပေါ်မှာအောက်ဆီဂျင်ရှူနေရပါတယ်ပီကင်းမြို့တော်ကဆေးရုံတစ်ခုဖြစ်တဲ့ချွေရွံလောင်းဆေးရုံမှာလူနာအသစ်တွေနဲ့ပြည့်ကျနေပြီးထားစရာကတင်မလုံးလောက်ပင်မဲ့လဲလူနာတင်ရင်တွေနဲ့နောက်ထပ်လူနာအသစ်တွေလည်းထပ်မံရောက်ရှိလာနေပါတယ်ဆေးရုံတွင်သူနာပြုတွေနဲ့ဆရာဝန်တွေဟာလည်းအရေးပေါ်ကုသရမယ့်လူနာတွေကိုမနိုင်မနှင်းစစ်ဆေးကုသပေးနေရပါတယ်။တရုတ်ပြည်မှာ၃နှစ်လောက်ကိုဗစ်ကူးစက်ခံရမှုလုံးဝကင်းစင်ရေးတင်းကျပ်ပိတ်ပင်မှုတွေလုပ်ခဲ့တဲ့အတွက်စီးပွားရေးဆိုင်ရာထိခိုက်ကြဆင်းမှုတွေဖြစ်ခဲ့ပြီးလမ်းတွေပေါ်မှာဆန္ဒပြတဲ့အထိဖြစ်ခဲ့ပြီးနောက်လွန်ခဲ့တဲ့လာတဲ့တုန်းကတရုတ်အစိုးရကတင်းကျပ်တဲ့မူဝါဒကိုဆွန့်လွတ်ပြီးဖြေလျှော့မှုတွေပြုလုပ်ပေးခဲ့ပါတယ်။တရုတ်ပြည်ကအခုလိုကိုဗစ်ကူးစက်မှုတွေမြင့်တက်နေတဲ့အတွက်ဥရောပသမ္မတနိုင်ငံအနေနဲ့တရုတ်ပြည်ကလာတဲ့ခရီးသွားတွေကိုခရီးစတဲ့မထွက်ခွာမီကြိုတင်စစ်ဆေးမှုစီးမျဉ်းတွေကိုတတ်မှတ်ဖို့တိုက်တွန်းထားပါတယ်။ပြီးခဲ့တဲ့ဗုဒ္ဓဟူးနေ့တုန်းကတော့တရုတ်ပြည်ကကိုဗစ်ကူးစက်မှုနဲ့ပတ်သက်တဲ့အချက်အလက်တွေပြည့်စုံစုံမရရှိတဲ့အတွက်စိုးရိမ်တယ်လို့ကုလသမဂ္ဂ WHO အကြီးအကဲကပြောဆိုခဲ့ပါတယ်ခင်ဗျာ
။ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးသက်နဲ့ကိုဇော်မှုကျော်တို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုတော့သတင်းဆောင်မတွေကိုနားဆင်ကြရအောင်ပါ။စကိုင်းတိုင်းကနီမျိုးနယ်တွင်ချင်းတွင်းမြစ်ထဲမှာစစ်ကောင်စီရဲ့ရိတ်ခါတင်ဆက်လေတချို့တိုက်ခိုက်ခံခဲ့ရသလိုမကွေးတိုင်းပေါ့မြို့နယ်တောင်ပိုင်းမှာတော့စစ်ကောင်စီရဲ့နေမြေရှင်းလင်းရေးကြောင့်ဒေသခံတွေတိမ်းရှောင်နေကြရပါတယ်။စကိုင်းနဲ့မကွေးတိုင်းတွင်ကစစ်ရေးအခြေအနေသတင်းပေးပို့ချက်ကိုကိုရဲမုံကပြောပြပေးပါအောင်ရှင်။
စကိုင်းတိုင်းကနီမြို့နယ်တဲကိုစစ်ကောင်စီတပ်တွေဟာပြီးခဲ့တဲ့နှစ်ဒီဇင်ဘာလ19ရက်နေ့ကစလို့နေမြေရှင်းလင်းရေးလုပ်နေတာအခုဆိုရင်နှစ်ပတ်ကျော်ကြာမြင့်နေပြီဖြစ်ပါတယ်နေမြေရှင်းလင်းမှုတွေအတွင်ဒေသခံကာကွယ်ရေးတပ်ဖွဲ့တွေနဲ့နေစဉ်လိုလိုတိုက်ပွဲတွေဖြစ်ပွားနေတာပါစစ်ကောင်စီတပ်တွေဟာချင်းချင်းမြစ်အတိုင်းဆက်လီတွေနဲ့ဆန်တက်လာသလိုကုန်းချောင်းကနေပါနေမြေရှင်းလင်းရေးတွေလုပ်နေတာပါဇန်နဝါရီလ3ရက်နဲ့4ရက်တို့မှာချင်းချင်းမြစ်ထဲကစစ်ကောင်စီရဲ့ဆက်လီနှစ်စီးကိုဒေသခံကာကွယ်ရေးတပ်ဖွဲ့တွေကတိုက်ခိုက်ခဲ့ပြီးမိရှို့ဖျက်ဆီးခဲ့ပါတယ်စစ်ကောင်စီဆက်လီတွေတိုက်ခိုက်တာနဲ့ပတ်သက်လို့ဒေသခံကာကွယ်ရေးတပ်ဖွဲ့တာဝန်ရှိသူတို့ကအခုလိုပြောပါတယ
်မရှိချင်နေရတော့ကျွန်တော်နေတိုင်းတိုက်နေတယ်နေတိုင်းတိုက်ဖို့ရှိနေတယ်အဲ3ရက်နေ့ရတစ်ပြီ4ရက်နေ့ရတစ်ပြီနှစ်ပြီရှိသွားပြီဟုတ်အဲကျွန်တော်တို့သိရမှာပေါ့ဟုတ်ပထမ3ရက်နေ့ရဟာကစံက55.8ဟုတ်ကဲ့ဒါမနေ့ကတော့မနေ့4ရက်နေ့ရကျတော့လေအဲအဲ့ကျွန်တော်သုံးနှစ်ရမိရှုထားတဲ့နည်းလေးကိုမှကင်းတော့ဆက်လေးနဲ့မိုးထောင်းနေထွက်လာကြ။အဲ့ဒါ9ရက်ထွက်လာတယ်မနေ့ကညနေတခါတော့ပြုတ်မိရှုပြလိုက်ပြီးတော့
တိုက်ပွဲတွေနေ့စဉ်ရက်ဆက်ဖြစ်ပွားနေပြီးနှစ်ဖက်အကြအဆုံရှိတဲ့အထိပြင်းထန်နေသလိုဒေသခံကာကွယ်ရေးဘက်က9ဦးအထိကြာဆုံးတယ်လို့ဒေသခံတွေကပြောပါတယ်။တိုက်ပွဲကြောင့်တင်းရှောင်နေရတဲ့စစ်ပြေးဒုက္ခသည်တွေအတွက်လည်းအကူအညီတွေလိုအပ်နေတယ်လို့ဒေသခံတွေကပြောပါတယ်။မကွေးတိုင်းပေါင်းမြို့နယ်တောင်ပိုင်းမှာဆိုရင်လည်းစစ်ကောင်စီကအနေနဲ့ရှင်းလင်းရေးလုပ်ပြီးတက်ဆွဲနေတဲ့အတွက်ဒေသခံတွေတင်းရှောင်နေရပါတယ်စစ်ကောင်စီတပ်တွေဟာ2023ခုနှစ်ဇန်နဝါရီလ2ရက်မှာပေါ့တောင်ပိုင်းဘက်ကိုဝင်ရောက်လာပြီးပင်တောင်နဲ့တပ်ကုန်းကျေးရွာတွေမှာတက်ဆွဲထားတဲ့အတွက်အနီးအနားကကျေးရွာတွေကကျေးရွာသားတွေထွက်ပြေးတင်းရှောင်နေကြရပါတယ
်တရက်နေရဇော်နေစစ်ကြောင်းအရောက်လာတာခင်ဗျာဒီရွာမှာစစ်ကြောင်းချီနေလို့အဲ့ဒါကြောင့်ဒေသခံတွေကြောင်းနေရတယ်ခင်ဗျာဒီကတော့ဒီနာတော့စစ်ကြောင်းမှလာရင်ကျွန်တော်တို့ကဒီနာရွာကအကုန်လုံးပြရတာခင်ဗျာဒီနေ့ရွာမရထောက်ချက်ကတော့ဒါရှင်းပြရရင်ဟိုတော့900-800လောက်ကတော့ကျွန်တော်ကနှီးစက်တဲ့ရွာကြီးအကုန်လုံးပြရတာခင်ဗျာရှောင်းနေရတာပေါ့ဒီကနေ့ဇွေးကုံတဲ့ရွာတို့ကတော့ပြည့်ထဲအဲ့ဒီရွာတွေကတော့ရှောင်းနေရတာပေါ့သူနဲ့နှီးစက်ဆုံးရွာကြီးဆိုတော့ကိုင်းနေနေဒီလိုဒီနေ့ဟိုနဲ့ကတက်ကုန်းနေရတော့အနည်းလေးလေအဲ့ဒါဆိုတော့ဒီနေ့နေရွာတွေမှာရှိနေရဆိုတော့အကုန်လုံးအဲ့နာရွာကြီးက3ရွာတော့ရှောင်းတာပေါ့အဲ့ရွာ3ရွာကြီးဘုဘကပါဝင်ကျင်ပတ်ပတ်လေရွာကြီးကတော့အကုန်ရှောင်းတာပေါ့ကျွန်တော်တို့ကစေချောင်းကတောင်မှာရှိရင်မြောက်ပြေးအဲ့လိုလက်ပတ်မြောက်အဲ့လိုကြီးပဲရွာတွေအကုန်လုံး
မြောက်ရော
ဆန့်ရောက်အဲ့လိုရှောင်းရတာဒီဘက်ကတောတောင်လို့ကကျွန်တော်တို့ဒီနေရာတွေကမရှိဘူးပြအဲ့ဒါကြောင့
်စစ်ကောင်စီနေမြေရှင်းလင်းမှုဝင်ရောက်ပြီးမကြခင်မှာပဲဒေသခံကာကွယ်ရေးတပ်ဖွဲ့တွေကစစ်ကောင်စီရဲ့စစ်ဆေးရေးဂိတ်နေရာအတော်များများကိုဇန်နဝါရီလ3ရက်နဲ့4ရက်တို့မှာဝင်ရောက်တိုက်ခိုက်တာတွေလုပ်ခဲ့ပါတယ်ပေါက်ပခုတ်ကူကားလမ်းပေါ်မှာရှိတဲ့ရေပြာတံတားကလုံခြုံရေးတပ်ဖွဲ့တွေကို ဒေသခံကာကွယ်ရေးတပ်ဖွဲ့တွေကလာရောက်ပစ်ခတ်လို့ပြန်လည်ပစ်ခတ်တဲ့အတွက်ဆုတ်ခွာသွားကြောင်းစစ်ကောင်စီဘက်ကတော့သတင်းထုတ်ပြန်ထားပါဗျ။အခြားဒေသတွေကနေပေါင်းမြို့နယ်တွေကုန်ပစ္စည်းတယ်ဆောင်တာတွေကိုဒီစစ်ကောင်စီစစ်ဆေးရေးဂိတ်တွေကနေစစ်ဆေးကန့်သတ်တာတွေရှိနေတဲ့အတွက်ပေါင်းမြို့နယ်အတွင်းကျေးရွာတွေမှာဆန်နဲ့စားနပ်ရိက္ခာရှာပါမှုတွေကြုံတွေ့နေရတယ်လို့ဒေသခံတွေကပြောကြပါဗျခင်ဗျာ။
ကိုရဲမွန်တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ပြည်ရင်းမှာဆေးပေးထန်တဲ့ဒုက္ခရောက်နေချက်သူဒီထဲမှာကလင်းငယ်တွေလည်းအများပြပါဝင်နေပါတယ်။ကလင်းငယ်တွေဟာပညာရေးကျမ်းမာရေးပါဝင်သူတို့ရတဲ့နဲ့အခြေခံအခွင့်အရေးတွေကိုဆွန့်လွတ်ထားရတယ်လို့ပဲ။နေရက်ကနေအိုးအိမ်ဆွန့်ထွက်ပြေးရတာကြောင့်အကူအညီလိုအပ်ချက်တွေလည်းအတော်များများရှိနေပါတယ်။ဒီအချောင်းရန်ကုန်ကသတင်းပေးပို့ထားတာကိုကိုခင်မောင်စုမင်းကပြောပြပေးမှာပါ
။မြန်မာနိုင်ငံအတွင်းကြုံတွေ့နေရတဲ့ပြည်တွင်းပဋိပက္ခတွေကြောင့်ကလေးငယ်တွေနဲ့သူတို့ရဲ့မိသားစုတွေထိခိုက်မျက်နှာမှုတွေရှိနေပြီးမြန်မာကလေးငယ်9.6တန်းလောက်ဟာလူသားချင်းစာနာမှုအကူအညီတွေလိုအပ်နေတယ်လို့ကုလသမဂ္ဂကလေးများရမုံငွေအဖွဲ့ UNICEF ကပြောထားပါတယ်။ဒါကြောင့်2023ခုနှစ်အတွက်အရေးတကြီးလိုအပ်တဲ့17နိုင်ငံထဲမှာမြန်မာနိုင်ငံကို UNICEF ကဖြည့်သွင်းထားပါတယ်။ဒေသတွင်းလက်နက်ကိုင်ပဋိပက္ခတွေကြောင့်အိုးအိမ်ဆုံးခွာထွက်ပြေးရတဲ့အထက်ကလေးငယ်တွေအတော်များများပါဝင်ပြီးသူတို့အတွက်လိုအပ်ချက်တွေများလာနေတယ်လို့လည်းစစ်ပြေးဒုက္ခသည်တွေကိုအကူအညီပေးနေသူတွေကပြောပါတယ်။စစ်ရှောင်သူတွေဟာသူတို့ရဲ့နေရပ်မှာလက်နက်ကိုင်ပဋိပက္ခမရှိတော့ပေမဲ့တချို့ကပြစ်ခတ်မှုတွေထပ်ဖြစ်လာမှစိုးရိမ်နေကြတယ်လို့တချို့ကလည်းပြန်စရာအိမ်လုံးဝမရှိတော့လို့ရောက်တဲ့အရက်မှာပဲဖြစ်တယ်လို့နေကြရပါတယ်။အဲ့ဒီလူတွေထဲမှာကလေးတငယ်တွေလည်းပါဝင်ပြီးကျောင်းနေအရွယ်ကလေးတွေမှာစာနဲ့ဝေးတဲ့တန်ကြောင်တင်ကြားရေးအခက်အခဲတွေရှိပြီးကလေးငယ်တွေအတွက်ကျန်းမာရေးနဲ့တခြားလိုအပ်ချက်တွေကိုလည်းကူညီပေးနေသူတဦးကအခုလိုပြောပါတယ်
။ကလေးတွေအချိန်ကတော့လိုအပ်ချက်တော့ကြီးမားရှိတယ်။ကလေးတွေရဲ့ပေပညာအတော့တတ်နိုင်ဆုံးဒီထဲကျောင်းတော့ပြန်နေကြတာရှိတယ်။မနေနိုင်တဲ့ကလေးတွေအများရှိတယ်။အထူးသဖြင့်ကတော့ဒီကလေးတွေကတော့သူတို့စီးပွားရေးမှာနေလောက်မှဖြစ်တဲ့ခါကျတော့စာလက်လက်မမီနေကိစ္စတွေအများကြီးရှိတယ်အဲ့ဒါရှိတယ်အထူးသဖြင့်တော့ကလေးတွေရဲ့ကျမရေးတွေအစာအာဟာရပေါက်ပန်းဖြစ်တဲ့ဟာတွေနောက်ပြီးတော့ကလေးရဲ့အနှွေးထည်တွေကျမရေးကိစ္စတွေတော့တော်တော်လေးအခက်အခဲရှိတယ်
ကုလသမဂ္ဂကလေးများရမုံငွေအဖွဲ့ UNICEF ကတော့ကလေးငယ်9သိန်းအတွက်အစောပိုင်းတင်ယူလေးလာရေးအစီအစဉ်တွေနဲ့တဦးချင်းတင်ယူလေးလာရေးအထောက်အကူပြုပစ္စည်းတွေပံ့ပိုးတာအပါအဝင်ပညာရေးကိုလက်လန်းမီတင်ယူနိုင်အောင်2023ခုနှစ်ဒီနှစ်ထဲမှာပံ့ပိုးပေးဖို့ရည်မှန်းထားတယ်လို့ဆိုပါတယ်ရှမ်းပြည်နယ်မြောက်ပိုင်းကစစ်ပြေးဒုက္ခသည်တွေတဲကတဝက်လောက်ဟာကလေးငယ်တွေဖြစ်ကြပြီးသူတို့အတွက်အကူအညီတွေလိုအပ်နေတယ်လို့တအောင်းအမျိုးသမီးများအဖွဲ့ TWO ရဲ့တာဝန်ခံကအခုလိုပြောပါတယ
်လက်တလောလိုအပ်နေတဲ့ပိုင်းမှာဆိုရင်တော့တော်တော်များတခြားဒီစားတော့ရေးနဲ့တခြားပိုင်းတွေတော့လာရှိတယ်ဒါပေမဲ့ဒီကလေးနဲ့ပတ်သက်တဲ့ဟာကလေးတွေတော့ကလေးမျိုးမုံတွေဟာရမုံတွေစသဖြင့်ဒီအမွေထည်တွေကြတော့အကူအညီတဲ့လူတွေကမရှိဘူးဖြစ်နေတဲ့အတွက်ကြောင့်လည်းဒီပိုင်းမှာတော့ခက်ခဲရှိနေသေးတ
ယ်။မြန်မာနိုင်ငံတဝန်းအိုးအိမ်ဆုံးခွာတိတ်ရှောင်နေရသူလူပေါင်း 1.5 သန်းကျော်ရှိပြီးအဲ့ဒီအထက်က 1.1 သန်းကျော်ဟာစစ်တပ်အာဏာသိမ်းပြီးနောက်ပိုင်းတိုးလာတဲ့အရေးအတွက်ဖြစ်တယ်လို့ကုလသမဂ္ဂလူသားချင်းစာနာမှုညှိနှိုင်းရေးယူ UNOCHA ရဲ့နောက်ဆုံးထုတ်ပြန်ချက်မှာဖော်ပြထားပါတယ်။မြန်မာနိုင်ငံမှာဆေးအနာတင်ထားတဲ့နှစ်နှစ်နီးပါးကြာပြီးတဲ့နောက်ပဋိပက္ခတွေနဲ့ငွေချေးဖောင်းဖောက်မှုတွေကြောင့်ပုံမဆိုးဝါးလာတဲ့စီးပွားရေးအကျပ်အတည်းဒဏ်ကိုမြန်မာပြည်သူတွေဆက်လက်ခံစားနေကြရတယ်လို့လည်း UNOCHA ကပြောထားပါတယ်ခင်ဗျာ
။ကိုခင်မောင်ဆွေမင်းတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးပထမဆုံးအချိန်ရွေးကောက်ပွဲတွေကျင်းပဖို့စစ်ကောင်စီကစီစဉ်နေပေမဲ့အကဲခတ်တချို့ကတော့တန်တရာရှိနေကြပါတယ်။ရွေးကောက်ပွဲမတမာမှုအကြောင်းပြချက်နဲ့အာဏာသိမ်းထားတဲ့စစ်တပ်ကရွေးကောက်ပွဲကျင်းပမဲ့အစီအစဉ်နဲ့ပတ်သက်လို့စစ်ကောင်ဆောင်ဗိုလ်ချုပ်မှုကြီးမြောက်လိုင်ကစင်ရတု85နှစ်မြောက်လွတ်လပ်ရေးနေ့မှာထပ်ပြောသွားခဲ့တဲ့အပေါ်အကဲခတ်တွေရဲ့အမြင်ကိုတော့ကိုဝင်းမင်းကစူးစီးတင်ပြထားပါတယ်ရှင်
။ဟုတ်ကဲ့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်အနေနဲ့ရွေးကောက်ပွဲနဲ့ပတ်သက်ပြီးအဓိကပြောခဲ့တာကိုတီဘောပြည်သူ့လွှတ်တော်မဟောင်းဦးရဲထွန်းက
အဓိကလာမဲ့ရွေးကောက်ပွဲကို PR စနစ်နဲ့လုပ်မယ်ဒါလူနည်းစုတိုင်းရင်းသားတွေအပါအဝင်ပေါ့သူတို့ရဲ့ကိုစားပြုမှုတွေအစုံအလင်းလွှတ်တော်တွေကိုရောက်နိုင်တယ်ဆိုတဲ့အကြောင်းပေါ့ဒီဟာအတွက်ကိုရွေးကောက်ပွဲကော်မရှင်နဲ့နိုင်ငံရေးပါတီတွေအခုဆွေးနွေးနေကြတယ်လို့ပြောသွားတယ်အဲ့ဒီရွေးကောက်ပွဲဥပဒေအခုတည်းကမထွက်သေးဘူးပေါ့နော်ဒါကြောင့်သူ့ရဲ့မိန့်ခွန်းနဲ့မှလည်းအဲ့ဒီဥပဒေထွက်လာပြီဆိုတဲ့အကြောင်းတော့ပြောမသွားဘူးတကယ်ကတော့2012ဂျာဗျာရွေးကောက်ပွဲရှုံးပြီးကြတဲ့ကသူတို့စပြီးတော့စဉ်းစားလာပြီးတဲ့အခါ2015 ရွေးကောက်ပွဲရှုံးသွားပြီးတဲ့အခါမှာသူတို့အော်ငါတို့ကပြည်သူလူထုထောက်ခံမယ်တပီလုံးအနေနဲ့30ရာခိုင်နှုန်းလောက်ရရဲ့သားနဲ့လွတ်တော်နေရာမှာကြတော့30ရာခိုင်နှုန်းမရပါလားဆိုတဲ့စဉ်းစားချက်မျိုးပြနေပြီးတော့အစချီတာပေါ့ဆိုတော့ PR စနစ်မှာကြတော့ပေးလိုက်တဲ့မဲတွေကမနိုင်ရင်လဲအလကားဖြစ်မသွားပဲနဲ့အချိုးကျဒီကိုယ်စားလှယ်နေရာရနိုင်တဲ့အတွက်ကြောင့်မလို့ဒီ PR စနစ်ကိုလှုပ်တာပေါ့
ဒီရွေးကောက်ပွဲလို့ဖို့အကြောင်းပြောခဲ့ရပုံကိုလည်း ANP ရခိုင်မျိုးသားပါတီဥက္ကဋ္ဌဦးသာထွန်းလာက
ဘူဂျုံမူကြီးမေအွန်လိုင်းပြောတဲ့အထက်မှာက2021 February တရက်ကတည်းကနိုင်ငံအာဏာကိုယူလိုက်ကတည်းကသူတို့ဒီရူမဲထိမှာပါတဲ့ရွေးကောက်ပွဲလုပ်ပေးမယ်ဆိုတဲ့ဂတိတိုင်းအကောင့်ဖေးဖော်မယ်ဆိုတဲ့သဘောကိုထုတ်ပြောတော့လို့ညင်းတယ
်။ဒါအပြင်တနိုင်ငံလုံးအကြမ်းလမ်းမရှိရွေးကောက်ပွဲလုပ်ဖို့ကြိုးပမ်းနေပါတယ်လို့ဗိုလ်ချုပ်မှုကြီးပြောခဲ့တဲ့အပေါ်မှာလည်းဦးရထွန်းက
"तू က2010 2015 နဲ့2020ရွေးကောက်ပွဲတွေကကျင်းပနိုင်တဲ့မြို့နယ်အရေးအတွက်တွေဟာနှိုင်းယှဉ်ပြီးပြောသွားတယ်။ဒါဒီမိုကရေစီဖော်ဆောင်မယ်ဆိုတဲ့နိုင်ငံရေးပါတီတွေလက်ထက်ကျမှရွေးကောက်ပွဲကျင်းပနိုင်တဲ့နေရာတွေနည်းသွားတဲ့အကြောင်းကိုထောက်ပြပြီးတော့သူအခုလုံးမဲ့ရွေးကောက်ပွဲကတော့အပြည့်ကျင်းပအပြည့်မဟုတ်ရင်တောင်မှပေါ့ဗျာ2010တုန်းကလို့325မြို့နယ်လုံးကျင်းပမဲ့သဘောလို့နားလည်ရပါတယ်သူ့ရဲ့ရွေးကောက်ပွဲဥပဒေအရပေါ့နော်နေရာတိုင်းနေရာတိုင်းကြေးရွာတိုင်းကြေးရွာတိုင်းမှာမဲဘုံထောင်ခြင်းမှလည်းထောင်နိုင်မှာပေါ့နော်ချို့နေရာတွေကြတော့လုံညွန့်ရေးရသူတို့လည်းအာမမခံနိုင်ဘူးနောက်အမခန်ဒီတိုင်အောင်တော့မှမဲလာပေးတဲ့လူလည်းသိရှိမှာမဟုတ်ဘူး။အဲသို့တော့ဥပဒေအရကမဲဆန္ဒနယ်ကအရင်တုန်းကလို့တမျိုးနယ်တစ်ခုမဟုတ်တော့ဘဲနဲ့အဲလင်းငါမျိုးနယ်ကိုတစ်ခုဖြစ်သွားတဲ့အတွက်ကြောင့်လို့ဒီမဲဆန္ဒနယ်ကတော့ရွေးကောက်ပွဲမဟုတ်ချလုပ်ဖြစ်တယ်ဆိုတဲ့အနေအထားကပိုပြီးတော့ရှိလာတာပေါ့နော်။ဆိုတော့တေချာဘောက်ကတော့မဲလာပေးတဲ့အရေးအတွက်အ ਨੇ ဆုံးဖြစ်သွားမှာပေါ့
။ဒီပေါ်ဥတာထွန်လာကတော့
အဲရွေးကောက်ပွဲတစ်ခုလုပ်မယ်ဆိုရင်မေဆန္ဒရှင်ပြည်သူတွေကလုံလုံရွှွှွှွနဲ့လွတ်လွတ်လပ်လပ်နဲ့ကိုယ်ဆန္ဒကိုကိုယ်မေပေးခွင့်ရရှိဖို့ဆိုတာကအရေးကြီးတဲ့ကဏ္ဍတစ်ခုဖြစ်တယ်။ဒီနေ့ချိန်မှာအဲ့လိုမေပေးခွင့်ရတဲ့အခြေအနေမျိုးမှာရှိမနေသေးဘူးလို့မြင်တယ်။လက်ရှိမြန်မာနိုင်ငံမှာရှိတဲ့လုံခြုံရေးအဖွဲ့တွေကလည်းအဲ့လိုလုံလုံရွှွှွှွနဲ့လွတ်လွတ်လပ်လပ်နေထိုင်လို့ရတဲ့အခြေအနေမျိုးရောက်အောင်လှုပ်ဆောင်နိုင်တဲ့အရှင်နေမြို့မှာရှိမနေသေးဘူးလို့ကျွန်တော်တို့အဲ့လိုမြင်တယ်။နောက်ခုကျွန်တော်တို့လက်ရှိမြန်မာနိုင်ငံမှာတရားဝင်ဖက်ပုံတင်ထားတဲ့နိုင်ငံရေးပါတီတွေကိုယ်တိုင်ကနိုင်ငံရေးလုပ်ငန်းစဉ်ကိုလွတ်လွတ်လပ်လပ်လုပ်ကိုင်ဆောင်ရွက်ရတဲ့အရှင်နေမရှိဘူး။နောက်တစ်ခုကကျွန်တော်တို့မင်းဆန္ဒရှင်ပြည်သူတွေကဒီနိုင်ငံရေးပါတီတွေရဲ့လှုပ်ဆောင်မှုပေါ်မှာစိတ်ဝင်စားမှုရှိတယ်လို့ဆိုတာကလည်းပြန်ပြီးမေခွန်းထုတ်ကြရတယ်ဖြစ်နေတယ
်။နောက်မင်းဆန္ဒရှင်စီးရင်မှတ်ကန်ရေးအတွက်လည်းအထူးလေးထားလုပ်နေပါတယ်လို့စစ်ကောင်စီခေါင်းဆောင်ပြောခဲ့တဲ့ပုံမှာလဲဦးရထွန်းက
ပြီးခဲ့တဲ့2020ရွေးကောက်ပွဲတုန်းကလည်းဒီမဲစင်းတွေဖောင်းပွားနေတဲ့အတွက်ကြောင့်မလို့ဒါတွေကိုဖြည့်ရှင်းပေးဖို့ပြောရင်းနဲ့အဲရွေးကောက်ပွဲကော်မရှင်ကပြန်ဖြည့်ရှင်းမပေးနိုင်တာနဲ့ဒီအာဏာသိမ်းလိုက်တာပေါ့နော်ဆိုတော့အခုဒါကိုသူတို့လက်ထက်မှာအပြောမခံရအောင်တတ်နိုင်သမျှတော့စ조사နေတယ်ဆိုတဲ့သဘောတွေ့ရပါတယ်ဗျအဲသို့တော့အခုကျွန်တော်တို့တွေ့နေရတဲ့အရာကတော့မူလစနစ်ကိုကတိတိကျကျမရှိဘူးဥပမာဆိုကြပါစို့အိန္ဒိယမှာလူသေသွားတဲ့ဆိုလို့ရှိရင်တရားဝင်သတင်းပို့ရတဲ့တင်ကြတဲ့စနစ်တွေမရှိတဲ့အခါကျတော့များသောအားဖြင့်တော့သတင်းမပို့ကြဘူးဒီတိုင်းဆက်သွားမယ်ဆိုလို့ရှိရင်တော့အဲ့ဒီလိုဒီမဲစင်းတွေဖောင်းပွားနေတဲ့အတွေ့အများကြီးရှိနေနိုင်သေးတယ
်တကယ်တော့အခုလိုမဲစင်းမှန်ကန်ပြည့်စုံဖို့ကတကယ်တမ်းအချိန်တိုနဲ့မလွယ်လှပဲဒီရွေးကောက်ပွဲလုပ်ဖို့အရင်မှန်းထားတဲ့ August လမှာထဲနှစ်ကုန်ပိုင်းအရင်လုပ်နေကြ November ကိုတောင်ရွှေ့သွားနိုင်တယ်လို့လည်းသုံးသပ်သူတချို့ကဆိုနေပါတယ
်ကိုဝင်းမင်းစူးစီးတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်မြန်မာဆရာသတင်းဆောင်မတွေကတော့ဒီလောက်ပါပဲရှင်မကြခင်မှာတော့သတင်းဖတ်ဆင်ခဏတွေကိုနားဆင်ချင်ရဖို့ရှိပါတယ်ကျမတို့ VOE မြန်မာပိုင်းအစီအစဉ်ရဲ့ Radio အစီအစဉ်တွေကိုရုပ်သံကနေပါတိုးချက်ထုတ်လွှင့်ပေးနေပါတယ်ဒါပြင် VOE ရဲ့ website ဆက်မျက်နှာဖြစ်တဲ့ bami.voenews.com မှာလည်းအတန်လွှင့်ချိန်တဲ့တပြေးညီတိုက်ရိုက်နားဆင်နိုင်ကြသလိုပဲ VOE မြန်မာပိုင်းအစီအစဉ်ရဲ့လူမှုကွန်ရက် Facebook နဲ့ YouTube ဆက်မျက်နှာတို့ကနေလည်းအတန်လွှင့်ချိန်တဲ့တပြေးညီတိုက်ရိုက်ကြည့်ရှုနားဆင်နိုင်ကြပါတယ်ရှင်
အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါတော့မယ်ရှင်။ ကဘာပေါ်မှာဆယ်စုနှစ်ပေါင်းများစွာတည်ရှိလာတဲ့သဘာဝပတ်ဝန်းကျင်ကဘာရှားပါးတိရစ္ဆာန်တွေနဲ့ဇီဝကေဟစနစ်တွေဟာအကြောင်းအချက်ပေါင်းစုံကြောင့်တဖြည်းဖြည်းချင်းဆုပ်ယုပ်ပျက်စီးလာနေပါတယ်။အနိကဆုံးမိတ်ဆွေအပေါ်တစ္ဆာတရားကင်းမဲ့တဲ့တန်ဖိုးကိုလူသားတွေပေးဆက်နေရပါပြီလို့သဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးကုလသမဂ္ဂအစီအစဉ် UNEP ရဲ့အမှုဆောင်ညွှန်ကြားမှုအင်ဂါအန်ဒါဆန်ကပြောပါတယ်။ကုလသမဂ္ဂအတွင်းမှူးချုပ်အန်တိုနီယိုဂူတာရက်စ်ကလည်းလူတွေကိုယ်သေးတွင်ကိုတူးနေကြတယ်လို့ပြောပါတယ်။ဒါအပြင်အမေရိကန်နိုင်ငံသားရဲ့ဌာနလက်အောက်မှာရှိတဲ့ပင်လယ်သမုဒ္ဒရာနဲ့အပြည်ပြည်ဆိုင်ရာသဘာဝပတ်ဝန်းကျင်နဲ့သိပ်ပံရေးရာဌာနဒုတိယဝန်ကြီးမော်နီကာမဒီနာကလည်းဇီဝကေဟပျက်စီးရွရွင်မှုအကျက်အတဲနဲ့တကဘာလုံးရင်ဆိုင်နေရတာဖြစ်ပြီးကမ္ဘာဒေသစုံကသဘာဝတရားကြီးလဲချင်းချောက်မှုနဲ့တွေ့ကြုံနေရတယ်လို့ပြောပါတယ်။မျိုးတုံးပြောက်ကွယ်မဲ့ဘေးနဲ့ကြုံနေရတဲ့မျိုးစိတ်ပေါင်းတန်းကျော်ရှိသလိုဘယ်တော့မှမကြုံခဲ့ဘူးတဲ့အခြေအနေမျိုးရောက်လာနေပြီးတချို့မျိုးစိတ်တွေကတော့ဆယ်စုနှစ်တည်းအတွင်းမှာတင်ပျောက်ကွယ်သွားနိုင်ခြေရှိတယ်လို့လည်းပြောပါဗျ။လူသားတွေအပါအဝင်ကဘာပေါ်ကတက်ရှိတဲ့တော်အားလုံးမျိုးတုံးပြောက်ကွယ်မဲ့ဘေးနဲ့ကြုံတွေ့နေရတယ်လို့လည်းမဒီနာကပြောဆိုသွားပါဗျ။ကဘာပေါ်ကတစ်ပင်ပန်းမှန်နဲ့တရိတ်ဆန်မျိုးစိတ်တွေ6ချိန်မြောက်အကြီးအကျယ်မျိုးတုံးပြောက်ကွယ်မဲ့ကာလာတဲ့ရောက်လာနိုင်တဲ့ဆိုပြီးသိပ္ပံပညာရှင်တွေကသတိပေးလာတာနှစ်တည်နဲ့ချီရှိပါပြီ။တစ်တော့ပြုံးတိမှုတောကောင်တွေဆုံရှုံမှုရုပ်ကျွင်းလောင်စာလောင်ကျွမ်းမှုငါးအလွန်အကျွံဖန်းစီမှုနဲ့သမုဒ္ဒရာနဲ့မြေရည်ထုညဉ့်ညမ်းမှုလိုလူသားတွေရဲ့ပျောကားကြောင့်ဖြစ်လာမယ်လို့သိပ္ပံပညာရှင်တွေကသတိပေးထားတာဖြစ်ပါတယ်။ဒီလိုကြုံတွေ့နေရတဲ့ဘေးအန္တရာယ်တွေကိုပြုပြင်ထိမ့်သိမ့်ဖို့ခိုင်မာတဲ့လုပ်ရက်တွေရှေ့ဆက်နိုင်ဖို့ကနေဒါနိုင်ငံမွန်ထရီယယ်မှာကျင်းပခဲ့တဲ့15ချိန်မြောက်ကုလသမဂ္ဂသဘာဝပတ်ဝန်းကျင်ဆိုင်ရာညီလာခံမှာနိုင်ငံပေါင်း196နိုင်ငံကကိုယ်စားလှယ်တွေ12ရက်ကြာအကြိမ်အနဲ့ဆွေးနွေးခဲ့ကြပါတယ်။2030ပြည့်လွန်နှစ်မှာကမ္ဘာမြေတုနဲ့ရေတု30ရာခိုင်နှုန်းမပြည့်စည်အောင်ကာကွယ်နိုင်ဖို့ရည်ရွယ်ထားတဲ့မူပေါင်းကိုအဖွဲ့ဝင်နိုင်ငံတွေသဘောတူညီမှုရအောင်ဝိုင်းဝန်းတွန်းအားပေးဖို့ရည်ရွယ်ချက်နဲ့အမေရိကန်ပြည်ထောင်စုကညီလာခံကိုတက်ရောက်ခဲ့ပါတယ်။ 30x30 လို့တည်ထားကြတဲ့ဒီရည်မှန်းချက်ဟာဇီဝကေဟစနစ်မျိုးစုံမပြောက်ပြက်အောင်ကမ္ဘာတဝန်းသဘာဝပတ်ဝန်းကျင်နဲ့အကြီးအကျယ်ယိုယွင်းပျက်စီးနေတာရပ်တန့်သွားအောင်ကြိုးပမ်းတဲ့နေရာမှာမရှိမဖြစ်အရေးပါပါတယ်လို့လည်းမဒီနာပြောပါတယ်။ 30x30 ရည်မှန်းချက်တွေအိမ်ကနေစတင်ရမှာပါ။ဌာနေတိုင်းရင်းသားတွေအပါအဝင်လူအတိုင်းဝန်တရက်လုံးဒေသခံလူမှုအတိုင်းအဝိုင်းနဲ့လူငယ်လူရွယ်တွေရဲ့ပါဝင်မှုနဲ့ခုပဲလက်တွေ့လောက်ကင်နေပါပြီလို့လဲမဒီနာပြောပါတယ်။ဇီဝကေဟစနစ်ထိမ့်သိမ်းစောင့်ရှောက်မယ်ဆိုတဲ့ဂတိကဝတ်တွေအတိုင်းအမေရိကန်နိုင်ငံအစတင်လောက်ကင်နေပါပြီ။သမ္မတဂျိုးဘိုင်ဒန်ရဲ့ပထမဆုံးသမ္မတအမိန့်နဲ့ထုတ်ပြန်ချက်တွေထဲမှာ America the Beautiful ဆိုတဲ့အမိန့်ကတော့တဘာဝပတ်ဝန်းကျင်ထိမ့်သိမ်းရေးလုပ်ငန်းဆိုင်ရာအမိန့်ညွှန်ကြားချက်ဖြစ်ပါတယ်။ဒါဟာ2030ပြည့်လွန်နှစ်မှာအမေရိကန်ရဲ့ရည်ထုနဲ့ရည်ထု30ရာခိုင်နှုန်းကိုကာကွယ်စောင့်ရှောက်ထိန်းသိမ်းထားမယ်ဆိုတဲ့ကတိလည်းဖြစ်ပါတယ်လို့ဒုဝန်ကြီးမဒီနာပြောဆိုသွားပါတယ်။မွန်ထရီယယ်ညီလာခံမှာတည်င်းနှစ်ပတ်နီးပါးအကြိမ်အနဲ့ဆွေးနွေးခဲ့ကြပြီးဒီဇင်ဘာလ19ရက်နေ့မှာတော့ Kunming Montreal Global Biodiversity Framework ဆိုတဲ့သဘောတူညီမှုကိုနိုင်ငံစုံလက်မှတ်ရေးထိုးသဘောတူညီခဲ့ကြပါတယ်။သဘာဝပတ်ဝန်းကျင်ကမ္ဘာရှားပါးတိရစ္ဆာန်တွေနဲ့ဂေဟစနစ်အတွက်အရေးကြီးလာတဲ့မြေနဲ့ရေပြင်နယ်နိမိတ်30ရာခိုင်နှုန်းကို2030ပြည့်လွန်နှစ်မှာဖော်ဆောင်ဖို့သဘောတူညီလိုက်ကြတာပါလက်ရှိမျိုးဆက်အတွက်ရောနောင်မျိုးဆက်တစ်တွေအတွက်ပါတဘာဝပတ်ဝန်းကျင်ကိုကာကွယ်ထိန်းသိမ်းဖို့အခွင့်အလန်းတွေရလိုက်ပါပြီဒီအရေးပါတဲ့အခါသမယကိုတတ်တည်ရှိရှိစုပ်ကင်ပြီးလုပ်ငန်းစတင်ဖို့လိုအပ်ပါတယ်လို့လည်းအမေရိကန်ဒုတိယဝန်ကြီးမဒီနာပြောဆိုသွားပါတယ်ခင်ဗျာ
အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ဆက်လို့ပြီးပါပြီရှင်
တော်တာရှင်တို့အခုနားဆင်ခဲ့ကြရတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်တာဖြစ်ပြီး VOE ရဲ့အပေါ်မဟုတ်ကြောင်းအသိပေးလိုပါတယ်ရှင်။ VOE ကနေထုတ်လွှင့်တဲ့အစီအစဉ်လေးနဲ့ပတ်သက်ပြီးတော်တာရှင်တို့အနေနဲ့ဝေဖန်အကြံပြုလို့ရင်တော့ကျမတို့ရဲ့ email လိပ်စာက bamis@voanews.com ဖြစ်ပါတယ်ရှင်
။ဒရင်းမန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေ။ခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့ဒရင်းမန်တွေရယူနိုင်ပါပြီ။လက်ဖျားလေးနဲ့တစ်ချက်တောက်ယုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ one click ခလုတ်တစ်ချက်နှိပ်ယုံနဲ့ကမ္ဘာရဲ့ရက်ကအတန်တွေကို ချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပါ။
မင်္ဂလာမနက်ခင်ဗျာတောတာရှင်များရှင် VOA America အတရ2023ခုနှစ်ဇန်နဝါရီလ6ရက်အတောက်ချန်နေ့မနက်ခင်းအစီအစဉ်တွေကိုလိုင်းဒိုမီတာ3248တို့ကနေဆက်လက်ထုတ်လွှင့်နေပါတယ်အခုဒုတိယပိုင်းမှာတော့ဦးအောင်ခင်ရဲ့မြမရေးသုံးသက်ချက်ကျမ်းမာရေးနဲ့တိုင်းရင်သတင်းလွှာအစီအစဉ်တို့ကိုနားဆင်ကြရပါမယ်အခုရင်ဆုံးတော့ဦးအောင်ခင်ရဲ့မြမရေးသုံးသက်ချက်ကိုနားဆင်ကြရအောင်ပါမြန်မာနိုင်ငံလွတ်လပ်ရေးရတာ85နှစ်ရှိလာပြီမဲ့ဗမာစစ်တပ်ကြီးစိုးမှုကိုတိုင်းရင်းသားတွေကခုခံတိုက်ခိုက်နေရဆဲဖြစ်ပါတယ်ဗမာစစ်တပ်ဟာကြီးစိုးမှုရဖို့နဲ့အပေါ်စီးရဖို့ကိုသာရည်ရွယ်တာမို့စစ်ပရိရဲ့အနေနဲ့ဆွေးနွေးနေကြဥအောင်ခင်ကရေးသားပေးကိုညံဝဲအောင်နဲ့အတူတင်ပြထားပါတယ်ရှင်
မာဒွေအင်္ဂလိပ်ကိုလိုနီလက်အောက်ကလွတ်မြောက်ခဲ့တာ85နှစ်ရှိပါပြီ။တိုင်းပြည်ကိုစိုးမိုးခွင့်ရတာဟာလေ85နှစ်ရှိသွားပြီလို့ပြောနိုင်ပါတယ်။ပထမမြန်မာနိုင်ငံလို့ခေါ်တဲ့ပုဂံပြည်ကိုတည်ထောင်နိုင်တာဟာပဝင်းကျင်ဒေသကိုအောင်နိုင်လို့ဖြစ်ပါတယ်။တရုတ်တပ်တွေဝင်ရောက်လာလို့ပုဂံပြည်ပျက်စီးသွားတဲ့အခါ1415နဲ့16ရာစုတွေမှာလူမျိုးရေးစစ်ပွဲတွေဖြစ်ပွားပါတယ်။မွန်ရှမ်းရခိုင်နဲ့ဗမာတွေပါဝင်တဲ့အကျိုးမရှိတဲ့စစ်ပွဲတွေဖြစ်ပါတယ်။ထိုင်းနိုင်ငံကိုကျူးကျော်တဲ့စစ်ပွဲတွေဟာတိုင်းပြည်စီးပွားရေးကိုကျွတ်ကျုံကျစေပါတယ်။အဲ့ဒီအချိန်ကလေးကစစ်သားစုဆောင်မှုခက်ခဲခဲ့တာဖြစ်ပါတယ်။ဗမာမင်းဒဏ်ကိုမခံနိုင်တဲ့ကရင်တိုင်းရင်းသားတွေတောင်ပေါ်မှာခိုလုံကြရပြီးမွန်လူမျိုးအများအပြားထိုင်းနိုင်ငံမှာခိုလုံကြပါတယ်။18ရာစုနှောင်းပိုင်းမှာစစ်တကောင်းမှာခိုလုံတဲ့ရခိုင်ပြည်သား6000လောက်ရှိတယ်လို့သိရပါတယ်။ဒါပေမဲ့ဝဒေသကိုဝင်တိုက်တဲ့ဗမာစစ်တပ်ကတော့ခြေမုံခံရတဲ့အတွက်ဗမာမင်းလက်ထက်မှာဝနယ်ကိုမစိုးမိုးနိုင်ခဲ့ပါဘူး။ဗမာမင်းရဲ့နယ်မီစိုးမိုးရင်းနဲ့လူမျိုးရေးစစ်ပွဲဟာကိုလိုနီဘဝရောက်မှပဲဒီကုန်းချုပ်သွားပါလေ။ကိုလိုနီအစိုးရကပြည်မနဲ့နေဆက်ဒေသဆိုပြီးနပိုင်းခွဲအုပ်ချုပ်ပါလေလွတ်လပ်ရေးရတော့ဗမာအကျင့်ဟောင်းပြန်ပေါ်လာပါလေ
လွတ်လပ်ရေးရစမှာတပုံတွေကမြန်မာပြည်80ရာခိုင်နှုန်းကိုသိမ့်ပိုက်ထားနိုင်ပေမဲ့ဥနုခေါင်းဆောင်တဲ့ဒီမိုကရေစီအစိုးရပြုတ်မကျတဲ့အကြောင်းရင်းတွေကိုတမိုင်းပါမောခဂျွန်ကေဒီကသုံးသပ်ပြပါတယ်တော်လန်ပုံကန်တဲ့ကရင်နဲ့ကွန်မြူနစ်တပ်တွေစနစ်တကျရေရှည်မပူးပေါင်းနိုင်တာကပထမအချက်ဖြစ်ပါတယ်ရန်ကုန်ကိုမသိမ့်ပိုက်နိုင်လို့ဥနုအစိုးရဟာပြပနဲ့အဆက်အသွယ်မပြတ်မှုဝန်ကြီးချုပ်ဥနုကခိုင်မာတဲ့စိတ်ဓာတ်နဲ့ခေါင်းဆောင်နိုင်မှုတက်မရော်စီဦးစီးချုပ်ကရင်အမျိုးသားဗိုလ်ချုပ်ကြီးစမစ်ဒွန်းကကရင်ကချင်နဲ့ချင်းတရင်တွေကိုအသုံးပြုပြီးကာကွယ်ပေးနိုင်မှုတောခုသွားကြတဲ့ပြည်သူရဲဘော်တပ်တချို့ဥနုအစိုးရဘက်ကနေကူညီတိုက်ခိုက်ပေးမှုစတာတွေကြောင့်ပါလီမန်ဒီမိုကရေစီအစိုးရပြုတ်မကျသွားတာလို့ဂျွန်ကေဒီကသုံးသပ်ပြပါတယ်
ဒါပေမဲ့ကွန်မြူနီသဘုံကရင်သဘုံနဲ့ကုမင်တန်တရုတ်ဖြူကျူးကျော်မှုတွေဟာဗမာအစိုးရတပ်ကိုအင်အားကြီးမအောင်ပြုတ်လို့ဖို့အခွင့်အလမ်းဖွင့်ပေးလိုက်သလိုဖြစ်သွားပါတယ်အစိုးရရန်တရားမှာစစ်တပ်အခန်းကဏ္ဍဟာကြီးမလာပါတယ်စစ်စင်ရေးလုံနိုင်ရင်သဘုံလှုပ်ရှားမှုညီကုန်းချုပ်လိမ့်မယ်လို့စစ်တပ်ကယူဆပါတယ်လက်နက်ကင်ပဋိပက္ခကိုနိုင်ငံရေးအရာပြင်းရှင်းတာကိုစစ်အုပ်စုကလက်မခံနိုင်ပါဘူးဥနုအစိုးရဟာနိုင်ငံရေးအရာအဖြေရှာဖို့ဦးစားပေးပုံရပြီမဲ့စစ်တပ်ကိုမိခိုအားထားလာရပါတယ်စစ်ဘုတ်ဟာတမ္မာအယတ္တနိုင်ငံရေးသမားတွေအစ်မြင့်တယ်ပြီးကြလူသားစားတရားဖြစ်တယ်ဆိုတဲ့အမြင်အဲ့ဒီခေတ်မှာပေါ်ပေါက်လာပါတယ
်ဒီလိုပုံမှာစစ်တပ်ကြီးစိုးရေးဆိုပြီးတစ်ဖက်စွန်းကိုရောက်ရှိသွားရတဲ့အကြောင်းရင်းဟာကိုလိုနီခေတ်မှာမြစ်ဖြားခံခဲ့တယ်လို့သမိုင်းပညာရှင်တချို့ကသုံးသပ်ပါတယ်1938ခုနှစ်မှာမြန်မာပြည်ကိုအိန္ဒိယကိုလိုနီအစိုးရလက်အောက်ကနေခွဲမထုတ်မီကဆိုရင်ဗမာမျိုးကိုစစ်တပ်ထဲဝင်ခွင့်မပေးပါဘူးအဲ့ဒီတော့ကဘာမားရိုင်ဖယ်လို့ခေါ်တဲ့မြန်မာပြည်စစ်တပ်မှာကရင်ကချင်ချင်းတိုင်းရင်းသားတွေသာပါဝင်ခွင့်ရကြပါတယ်ဗမာကိုတော့အင်္ဂလိပ်ကိုခံတိုက်ဘူးတဲ့အစဉ်လာရှိလို့တတ်သေးသွင်းလိုက်ရင်ပုံကံမှာကိုစိုးရင်တဲ့အတွက်အဝင်မခံပါဘူးကိုလိုနီခေတ်မှာနှစ်ပေါင်း90ကျော်တရာနီးပါးစီရီအတွေ့အကြုံနဲ့ကင်းဝေးခဲ့ပေမဲ့ဗမာစစ်သွေးစစ်မှန်ကတော့ပြောင်းမသွားပါဘူး ဂျပန်တပ်တွေဗမာပြည်ထဲဝင်လာလို့ BIA ခေါ်ဗမာလူလတ်ရေးတပ်ကစစ်သားစီရုံတဲ့အခါမှာနှစ်လအတွင်းတပ်သား9000ကျော်စုဆောင်းနိုင်ကြောင်းသိရပါတယ
်လက်နေရတာနဲ့ဗမာလူမျိုးကြီးဝါဒရှင်တန်လာလို့တိုင်းရင်းသားတွေနဲ့ဆက်ဆံရမှာပြဿနာပေါ်ပါတော့တယ် BIA ခေတ်ကဖြစ်ပွားတဲ့မြေဝကျွန်းပေါ်မြောင်းမြမှာကရင်ဗမာပဋိပက္ခမှာကရင်ရွာအားလုံးကိုလေရင်ပြန်နဲ့ဘုံကျဲတိုက်ခိုက်ဖို့ဘူနေဝင်းကဂျပန်စစ်တပ်ကိုအကူအညီတောင်းဖို့ကြောင်းရဲဘော်၃ချက်ရဲ့တင်ဒန်းစရာတွေဖြစ်တဲ့တကာဟာရှိဟာရှိရိုနဲ့ကာဝါရှိမာတာကဲနိုဘူးတို့ကပြောဖို့ပါလေစစ်လေရင်၃ပြည်အရတားကိုဘုံကျဲဖို့ဂျပန်ဖက်စစ်ကတောင်စိတ်မကူးခဲ့တာသိတာထင်ရှားပါတယ်နိုင်ငံရေးရအပြေရှားတဲ့အစဉ်အလာစစ်တပ်မှာမရှိပါဘူး1962စစ်အာဏာသိမ်းချိန်ကစပြီး2021စစ်အာဏာသိမ်းပွဲအထိစစ်တပ်ကငြိမ်းချမ်းရေးဆွေးနွေးပွဲတွေကျင်းပတာဟာပြည်ရည်သာဖြစ်ပါတယ်ဆွေးနွေးပွဲပြီးတဲ့အခါမှာတိုင်းရင်းသားတပ်ဖွဲ့တွေထဲမှာအုပ်စုကွဲတာရှိသလိုစစ်တပ်လက်အောက်ခံဖြစ်သားတွေလည်းရှိပါတယ်18နှစ်အပြည့်ရပြီးမှရွယ်ချက်အကောင့်တွေပေါ်ဖို့အလန့်ဝင်းနေသေးတဲ့KIO ကိုလည်းသင်ခန်းစာယူတင်ပါတယ်စစ်တပ်နဲ့ငြိမ်းချမ်းရေးလှုပ်လို့စစ်အင်အားပုံမူကြီးထွားလာသူဟာဝတ်တပ်ဖွဲ့တစ်ခုကြီးလာဖြစ်နေတာတွေ့ရပါတယ်ခင်ဗျာ
ဦးအောင်ခင်ရဲ့မြမရေးသုံးသက်ချက်ကိုနားဆင်ခဲ့ကြရတာပါရှင်ခုတော့ကျမ်းမာရေးအစီအစဉ်ကိုထုတ်လွှင့်ပါမယ်ဒီတစ်ပတ်မှာတော့ကိုဗစ်ထက်ပိုဖြစ်လာနိုင်တဲ့တုတ်ကွေးအကြောင်းပြောထားပါတယ်ကိုဗစ်ထက်တုတ်ကွေးဖြစ်တာပိုများလာတာကိုအမေရိကန်မှာတွေ့ရှိထားတာမျိုးမြန်မာအပါအဝင်တစ်ကမ္ဘာလုံးမှာလည်းဖြစ်နိုင်ခြေရှိတာမို့တုတ်ကွေးကာကွယ်ကုသရေးအတွက်ကျန်းမာရေးပညာရှင်တွေကအကြံပြုနေကြပါတယ်နယူးယောက်မြို့ဝစ်ကော့ဟိုက်ဆေးရုံကညွှန်ကြားရေးမှူးကုသရောဂါအထုကုဒေါက်တာဇီယာသက်ကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်ရှင်
โอเคดร.เสียทักเนี่ยเราတို့ပြီးခဲ့တဲ့တစ်ပတ်နှစ်သစ်ကျန်းမာရေးတန်ရိပ်ထန်အကြောင်းပြောရမှာအခုကကိုဗစ်ထက်တုတ်ကွေးပိုဖြစ်များလာတာမို့ပုံမှန်ဆောင်းလင်းဖြစ်လာတဲ့အနေအထားမှာကိုဗစ်ကာကွယ်ဆေးဖြင့်ဒီတုတ်ကွေးကာကွယ်ဆေးပါပိုထိုးသင့်တဲ့အကြောင်းအဓိကပြောခဲ့ပြီးမှာဒီတစ်ခါတော့ဆရာကြီးဒီတုတ်ကွေးနဲ့ပတ်သက်ပြီးတော့ကြိုသိထားတဲ့နေရာတွေကိုအဓိကပြောမှာမို့ဘာကနေစပြီးတော့ရှင်းပြခြင်းလဲဆရာကြီ
းဒီအကုန်လုံးက normalဝင်တယ်လို့ကျွန်တော်တို့သုံးတာပေါ့နော်ဒီနှစ်ကိုဆိုတော့ပုံမှန်ဆောင်းတွင်းမှာဖြစ်လေဖြစ်တာရှိတော့အထူးကျွန်တော်တုတ်ကွေးဖြစ်တဲ့အခါကြလို့ရှိရင်တော့တော်ရုံတိုင်ရုံကတော့ဆေးမလိုပါဘူးဟိုအဓိကဖျားခြင်းရင်ဖျားကြတဲ့ဆေးပေါ့နော်ကွေးလက်တွေကိုက်မယ်ကြောကုန်တွေကိုက်မယ်ဇက်ကြောတက်မယ်မျက်လုံးတွေကိုက်မယ်ဆိုတာဒါအနာပြောက်တဲ့ဆေးပေါ့ကွာနာဆေးရင်နာဆေးပြောက်တဲ့ဆေးချောင်းဆိုးရင်ချောင်းဆိုးပြောက်တဲ့ဆေးပေါ့လေဆိုတာလေးတွေကိုအစအကုန်လုံးဟိုအလေးပေးပြီးတော့တတိထားတဲ့ပေါ့နော်ဟိုတစ်ချိန်လုံးကိုဗစ်လို့တော့မထင်ပါနဲ့ပေါ့ဘာလို့ဆိုတော့ကျွန်တော်အဲ့ဒါကိုအဓိကပြောချင်တာပါဘာလို့လဲဆိုတော့ဒါကတော့ကျွန်တော်စီမှာတွေ့ရတဲ့အချက်ပေါ့နော်ဒါပေမဲ့ဗမာနိုင်ငံမှာလည်းဒီအတိုင်းပဲဖြစ်မှာပါဘာဖြစ်လို့လဲဆိုတော့ pattern ကတကယ်ပါလုံးဒီတိုင်းပဲပြောင်းနေတဲ့အပိုင်းကိုရှိနေတာပေါ့လေ
ဟုတ်ကဲ့ဆရာဒီညမှာဆရာကြီးကိုဗစ်တုန်းကတော့ကိုဗစ်ကာကွယ်ဆေးပိုဦးစားပေးထိုးသင့်တဲ့သူတွေရှိခဲ့တာမို့အခုတုတ်ကွေးတွေ့ရောဆရာကြီးဘယ်လိုအကြံပြုချင်လဲ
ဟုတ်ပါတယ်အထူးသဖြင့်အသက်ကြီးတဲ့လူတွေပေါ့နော်6အသက်ကြီးရဆို65နှစ်အထက်ရှိတဲ့လူတွေနောက်ဒီ dialysis ပေါ့နော်ဟိုကြောက်ကဆေးနေရတဲ့လူတွေနောက်တစ်ခုကတော့ cancer ရောဂါခံစားပြီးတော့ cancer ဆေးသွင်းတဲ့လူတွေပဲဖြစ်ဖြစ်တောက်တဲ့လူတွေပဲဖြစ်ဖြစ်ပေါ့နော်နောက်တစ်ခုကတော့အသက်ရောဂါဖြစ်ပြီးတော့တဲမကောင်းမင်းနဲ့ရေပြင်းဆွဲနေကြတဲ့လူတွေပေါ့လေအဲနောက်ပြီးတော့ဟို HIV တို့နောက်ဒီစီဂျိုမထိန်းနိုင်ရတဲ့လူတွေပေါ့နော်အရန်ရှိစီဂျိုတွေကတက်နေကြတဲ့လူတွေဒီလိုလူတွေကိုတော့အဓိကကျွန်တော်အနေနဲ့ဖြစ်နိုင်အောင်ထိုးစီခြင်းနဲ
့ဟုတ်ကဲ့ဆရာကြီးနောက်တစ်ခုကတော့ကိုဗစ်မှာတုန်းကဖြစ်လာခဲ့ရင်ပေါ့နော်တောက်ဆေးတောက်တင်သူတွေရှိခဲ့တော့အခုဒီတုတ်ကွေးအတွက်တော့ဆရာကြီ
းတကယ်လို့တုတ်ကွေးဖြစ်တယ်လို့ထင်နေဆိုလို့ရှိရင်အများစုတော့လူတွေကဆေးတောက်ဆရာမလို့ပါဘူးဆေးဆိုတာကျွန်တော်ပြောတာဒီပုံမှန်တုတ်ကွေးနဲ့ပတ်သက်တဲ့ဆေးလို့ခေါ်တယ်အများစုရှိတာကတော့ရန်ကုန်မှာတော့ရှိတယ်လို့တော့ပြောတယ်နည်းနည်းလေးဈေးကြီးတယ်လို့ပြောပါတယ်ဒီ oxytamivir လို့ခေါ်တဲ့ tamiflu ပေါ့နော်ဆိုတော့ tamiflu ကတော့လူတိုင်းတောက်เสียမလို့ပါဘူးအသက်ငယ်တဲ့လူတွေအသက်65နှစ်အောက်မှာရှိတဲ့လူတွေအဝမလို့ဘူးဟို asthma ပေါ့နော်ပန်းနာရင်ကျဆူးဆိုးဝါမဖြစ်ဘူးတောက်เสียမလို့ပါဘူး
ဟုတ်ကဲ့ဆရာအဲ့တော့ ဘလို့လူတွေကိုဒီတုတ်ကွင်းနဲ့ပတ်သက်တဲ့တောက်ဆေးတောက်ဖို့အကြံပြုခြင်းလဲဆရာ
Lungs problem ဖြစ်တယ်ဆိုကျွန်တော်ဒီနေ့ကတော့ဟိုမှာပြဖို့နည်းတစ်ပါးဆိုလို့ရှိရင် Lungs အဆုတ်တော်တော်ယူဆုတ်ပြနေတာတောင်ခရတစ်စုံ Lung တစ်ခုလုံးမှာစကားပေါက်လို့ဖြစ်နေတာပေါ့နော်ဆိုတော့ဒါအရင်တော့ TB ဖြစ်ပြီးတော့ Lungs ကစကားပေါက်လို့ဖြစ်သွားတာပေါ့နော်ဆိုဒီလိုလူတွေကငကူမှအောက်ဆီဂျင်ကိုတော်တော်လေးကိုလိုအပ်နေရလေကွာအောက်ဆီဂျင်မနေအောင်တက်ရှူမဝဘူးဒီလိုမျိုးဖြစ်နေတာနောက်တစ်ခါနှလုံးအားနေပြီးတော့နှလုံးကမကောင်းမနေ heart failure ဖြစ်ပြီးခြေထောက်တွေပေါ်ပြီးတော့မျက်နှာတွေလည်းပေါ်နည်းနည်းလမ်းလျှောက်လိုက်တာနဲ့မော်ရင်ဟိုညာပဲကြာလို့ရှိရင်ထထဟိုကောင်းကောင်းအိပ်လို့မရအောင်ခေါင်းသုံးနေလုံးလောက်တင်ပြီးအေးရတယ်ဒီလိုမျိုးတွေဟိုနှလုံးရောဂါနှလုံးအားနေနေတာပေါ့နော်ဆိုဒီလိုလူတွေဆိုလို့ရှိရင်တော့ influenza ပဲဖြစ်ဖြစ် covid ပဲဖြစ်ဖြစ်ရလာလို့ရှိရင်အရန်ဒုက္ခရောက်ပါတယ်။ဘာလို့လဲဆိုတော့ငကူကမှကို့ယောဂလက္ခဏာတော်တော်ယူဆိုးနေအဝါလုံးနေလို့ဆိုလဲနည်းနည်းလေးလမ်းလျှောက်လိုက်တာနဲ့မောနေတယ်လေ။ဝါလုံးဆိုတော့ကျွန်တော်ပြောတာဟိုပေါင်300အထက်ပြောတဲ့လူတွေကိုပြောတာပါ။ဆိုတော့ဒီလိုဟောမျိုးကြီးတွေနောက်တစ်ခါ BMI ကျွန်တော်တော့တွက်လိုက်တာပေါ့နော်။ဟိုပေါင်နေနဲ့ဘယ်လောက်လို့မပြောဘူးပေါ့လေ။ကို့ရဲ့အရန်နဲ့ဝိတ်နဲ့ကိုတွက်ကြပြီးတော့ဟိုမှာ35အထက်ကိုရောက်နေတော့နည်းနည်းလေးကျွန်တော်တို့တွက်ကတော့စိုးရင်ရပေါ့ဒီလိုလူတွေဆိုရင်တော့အသက်ဘယ်လောက်ပဲဖြစ်ဖြစ်ကျွန်တော်မေးလို့ရှိရင်တော့influenza ဖြစ်တယ်လို့သိကြရင်တော့စိတ်တော့တင်ပါတယ်။ဟိုဒီလိုလူတွေအနေနဲ့ဟို vaccine ကိုထိုးတင်ပါတယ်။အသက်ဘယ်လောက်ပဲဖြစ်တယ်ဖြစ်နေပါ
။ဟုတ်ကဲ့ဆရာ။နောက်ရောဒီတုတ်ကွေးရော covid အတွက်ပါပေါ့နော်။ဆက်ကာကွယ်နိုင်မှုဘာထပ်ပြီးတော့အကျံပြုချင်းတယ်လဲဆရာ
။ဟိုတော်တော်များများလဲကျွန်မရဲ့ဒီပညာဒီပြီးခဲ့နှစ်နှစ်သုံးနှစ်တည်းမှာရခဲ့ပြီးသွားပြီပေါ့လေ။ဆိုတော့ကိုယ့်ဟာကိုယ်ပြန်နေပြန်လာပြီးလက်တွေဆေးတယ်။ကိုယ်နေမကောင်းရင်ကိုယ့်ဟာကိုယ်နှာခေါင်း mask ထားတယ်ဟိုလူစုလူဝေးရှိတဲ့နေရာကိုတက်နိုင်တဲ့လောက်ဟိုနှာစီးနေချောင်းဆုံးနေမသွားကြတော့ဘူးဆိုတော့ဒီလိုမျိုးကိုယ့်ရဲ့ကျန်းမာရေးအသိပညာအနေထားတစ်ခုတော်တော်များများကျွန်တော်ထင်ပါတယ်သိထားကြပြီဖြစ်ပါတယ်ဆိုတော့ဒါတွေကိုဆက်လက်ပြီးတော့ maintain လုပ်ထားပြီးတော့ဒီလက်ရှိအနေထားတစ်ခုနဲ့ကူးစက်နိုင်တဲ့ယောဂအနေထားတစ်ခုအနေနဲ့ကျွန်တော်အကောင်းဆုံးထင်တဲ့အကြံဉာဏ်ပေါ့နော
်ဟုတ်ကဲ့ဆရာတခြားရောနောက်ဆုံးဆောင်ရွက်ရှောင်ရွက်သဘောအကျံပြုရှင်တာရှိသေးလားဆရာ
ဒီခုနကုသယောဂတော်တော်များများလေဗင်းရမ်းတာလေကိုရေဟုတ်တယ်မလားဆိုတော့ဒီလေဗင်းကိုအရင်ဆုံးဝင်တာပေါ့ဒီပိုးတွေကလေကြွားရဆရာဆိုတော့အတက်နိုင်ဆုံးဟိုကျွန်တော်တို့သုံးတာလူဝမ်ဝေါ်တာလို့သုံးတာပေါ့နော်မပူမအေးသောရေပေါ့နော်နောက်တစ်ခုကဗိုက်တာမင်စီပြည့်ဝသောအစာအစာပေါ့ကွာဆိုတော့ citrus fruit လို့ကျွန်တော်တို့သုံးတာပေါ့လေဆိုအဲ့ဒါဆိုတော့လေဟိုတံမြာရေကြီးပဲထိုင်တော့ဆရာမလို့ပေါ့နော်အများကြီးရှိပါလေဟိုရှောက်ချိုသီးတို့ကျွဲကောသီးလို့ဟောမျိုးပေါ့နော် the citrus အများဗိုက်တာမင် C ပြောရတဲ့အစာကြီးတော့တောက်ရည်များများတောက်ပါအထူးဖြင့်ဟိုရင်သွေးတောက်လို့ရတယ်ဒါပေမဲ့ဆိုဒါတို့ဘာလို့တော့မပါဘူးပေါ့နော်ဆိုလူဝမ်ဝေါ်တာဆိုတဲ့ဟာကိုတောက်ပါဒီ living 6တဲ living နားလေဆိုလို့ရှင်တတ်နိုင်တဲ့လောက်ကိုကျွန်တော်တို့ငငယ်တော့ပြောသလိုမျိုးဟိုအစာရှောင်ရမယ်ပေါ့ဆိုတော့မရှိပါဘူးဟိုဥယောင်ငန်းပြယောဂါဆိုတဲ့ typhoid ကလွယ်လို့ရှိရင်ပေါ့နော်ဒီယောဂါအကုန်လုံးမှာစားပါကျန်းမာရေးနဲ့ပြေးသွားတဲ့အစာကိုကြိုက်တဲ့အစာကိုစားပါရှောင်ရမယ်ဆိုတော့လည်းမရှိပါဘူးမတည့်တဲ့အစာဆိုလည်းမရှိပါဘူးကိုစားခြင်းနဲ့အာဒီဒါဖြစ်လာအောင်စားပါ protein ဓာတ်တွေဒီအသားဓာတ်ကိုပို့ပြီးတော့စားတယ်နောက်ပြီးတော့ဒီလိုမျိုး vitamin C နဲ့ပြေးသွားတဲ့အစာတွေကိုစားတယ်ကြည်များများတောက်တယ်တော့ခဏခဏပလုတ်ချင်းဒီပမာဏငါအပေါ်ဆုံးကတော့စားရင်လည်းပလုတ်ချင်းတာပေါ့နော်ဆိုလို့ရှိရင်ဒီလေဘင်းမှာရှိတဲ့ပိုကမြန်မြန် clean နိုင်တဲ့အနေအထားရှိပါတယ်ပေါ့နော်ဟိုတတ်နိုင်တဲ့လူတွေကတော့ listerine တို့ဒီလိုမျိုး solution တွေရှိလို့စေးရင်တော့တမျိုးပေါ့လေအကောင်းဆုံးနည်းလမ်းကတော့စားရည်ပေါ့လေအိမ်မှာရှိတဲ့စားကိုမပူတပူရင်ွေးထဲကိုထည့်ပြီးပြုတ်ပြီးတော့ဒီပလုတ်ချင်းတာပေါ့နော်ပလုတ်ဆိုဒီလေဘင်းမှာရှိတဲ့ဒီကိုယ့်ရဲ့ကတွင်းကိုလည်းရှင်းစေတဲ့အပြင်ပိုးရီကိုလည်းတပ်ပြီးနိုင်တဲ့အနေအထားတခုရှိပါတယ
်။ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
။ကိုဝင်းမင်းရဲ့ချမ်းမာရေးအစီအစဉ်ကိုနားဆင်ခဲ့ကြတာဖြစ်ပါတယ်ရှင်။ခုတော့သတင်းပတ်စင်ကဏ္ဍတစ်ခုဖြစ်တဲ့တိုက်ရင်သတင်းလွှာကိုထုတ်လွှင့်มาဖြစ်ပါတယ်။နေဆက်ဒေတာသတင်းတောက်တွေအပတ်စဉ်စုစည်းတင်ပြပေးနေတာဖြစ်ပါတယ်ရှင်။
ပါစင်တင်ဆက်သွားမယ်တန်ရင်တည်င်းလွာကကျဆူပါတယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမအာမီပါနေဆက်ဒေသကတန်ရင်သားတည်င်းလောက်တွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တည်င်းလွာမှာနားဆင်ရမှာတွေကတော့တရုတ်မြန်မာနေဆက်ကုန်သွယ်ရေးဂိတ်တွေကိုဇန်နဝါရီလ10ရက်နေ့မှာပြန်ဖွင့်မဲ့တည်င်း ALP ဦးစီးချုပ်နဲ့အရာရှိနှစ်ယောက်လွတ်လပ်ရေးနေ့အခမ်းအနားအပြန်ပြစ်ဒတ်ခံလိုက်ရတဲ့တဲ့င်းလွားတွေထဲမှာတော့စစ်ကောင်စီကပေးတဲ့ဂုံတူးဆောင်တစ်စိတ်ဘွဲရပုပ်ကိုတွေထဲမှာတော့ရှမ်းပြည်နယ်အတွင်းကအဖွဲ့အစည်းအစုအဖွဲ့အသီးသီးကခေါင်းဆောင်ပုပ်ကို9ယောက်ပါဝင်တဲ့အကြောင်းတွေကိုနားဆင်ကြရမှာပါ
ကျမကနန်းဟောင်မရှင်တရင်တွေကိုစိုင်းမုံနဲ့အတူတင်ဆက်ပေးသွားမှာပါရှမ်းပြည်မြောက်ပိုင်းတရုတ်မြန်မာနယ်စပ်ဂိတ်၃ခုကိုဇန်နဝါရီလ၈ရက်နေ့မှာဖွင့်လှစ်မယ်လို့တရုတ်ဘက်ကဒီလ၂ရက်နေ့တုန်းကကြေညာချက်ထုတ်ပြန်လိုက်ပါတယ်အချိန်အကန့်အသတ်နဲ့နယ်စပ်ဂိတ်၃ခုကိုဖွင့်ပေးမယ်လို့ဆိုရမှာမူဆယ်မြို့ကနန်းတော်ဂိတ်နဲ့စင်ဖြူဂိတ်ကိုမနက်၈နာရီကနေည၉နာရီခွဲအထိမန်ရင်းဂိတ်ကိုတော့မနက်၈နာရီကနေည၁၇နာရီအထိဖွင့်လှစ်ပေးသွားမှာဖြစ်တယ်လို့ကြေညာထားပါတယ်2020ခုနှစ်ဧပြီလကတည်းကကိုဗစ်ကူးစက်မှုတွေကြောင့်ပိတ်ထားခဲ့တဲ့ဂိတ်တွေကိုအခုစီးပွားရေးအတွက်နေဆက်ဂိတ်ပြန်ဖွင့်မှာဖြစ်တဲ့အတွက်ဒေသခံလူထုကဝမ်းသာကြိုဆိုကြပေမဲ့တစ်ဖက်ကလည်းကိုဗစ်ကူးစက်မှုကရှိနေသေးတာကြောင့်စိုးရိမ်ပူပန်မှုတွေလည်းရှိနေကြပါတယ်
ရခိုင်ပြည်လူမျိုးရေးပါတီ ALP ALA က CUC ချုပ်နဲ့အရာရှိနှစ်ယောက်ဒီဇင်ဘာ၄ရက်နေ့မနေ့ပိုင်းကသနတ်နဲ့ပြစ်ခတ်ခံရတဲ့အတွက်တည်ဆုံသွားပါတယ်တည်ဆုံသွားတဲ့သူတွေကတော့ ALP CUC ချုပ်ခိုင်စောမရတူပုံမူကြီးခိုင်ကျော်စိုးနဲ့ပိုကြီးအဆင့်ရှိသူခိုင်တူရင်တို့ဖြစ်ပြီးသူတို့တွေဟာလွတ်လပ်ရေးနဲ့အခမ်းအနားကိုတက်ပြီးအပြန်စစ်တွေမျိုးစေယုံစုရက်ွက်ကစီတန်းနီးမှာအနိကတ်ပြစ်တက်ခံရတာဖြစ်တယ်လို့စစ်တွေမျိုးခံတွေကပြောပါတယ်တေဆုံးသွားသူတွေရဲ့ညော့အလောင်းတွေကိုစစ်ကောင်စီတပ်ဖွဲ့ဝင်တချို့ကလာရောက်စစ်ဆေးခဲ့ပြီးစစ်တွေစေယုံကြီးကိုယူဆောင်သွားတယ်လို့လည်းမျက်မြင်တွေကပြောပါတယ်တည်င်းပေးဖို့ချက်အပြည့်အစုံကိုနောက်ပိုင်းမှာကြားရဖို့ရှိပါတယ်
ကရင်ပြည်နယ်ကျိုင်းစိတ်ကြီးမြို့အနီးလွတ်လပ်ရေးနေ့မနက်ကစစ်တပ်ကလေရင်နဲ့ဝင်ရောက်ပုံကျဲခဲ့ရမှာရဘာချန်ထဲရှိအလုတ်သမားနှစ်ယောက်ကြီးစားထိမှန်ပြီးဒဏ်ရာရရှိခဲ့တယ်လို့ဒေသခံတွေကပြောပါတယ်စစ်တပ်ကလေရင်နဲ့ပုံကျဲတက်ခိုက်မှုကြောင့်ရဘာချန်ထဲရှိအသက်22နှစ်အရွယ်အမျိုးသမီးတစ်ယောက်နဲ့အသက်60အရွယ်အဖွားအိုတစ်ယောက်ထိမှန်ခဲ့တာပါဒီဇင်ဘာလ31ရက်နေ့ကနေလွတ်လပ်ရေးနေ့အထိတိုက်ပွဲတွေဖြစ်ပွားနေပြီးဇန်နဝါရီလ4ရက်နေ့မှာတော့ကျိုင်းစိတ်ကြီးမြို့နယ်အနီးရှိစစ်ကောင်စီရဲ့ခြေလျင်တပ်ရင်းခလာယာ3နဲ့ခလာယာ283နဲ့ခလာယာ284တပ်ရင်းတွေကိုကရင်အမျိုးသားလွတ်မြောက်ရေးတပ်မတော် KNLA နဲ့မဟာမိတ်ပူးပေါင်းအဖွဲ့တွေကဝင်ရောက်စီးနင်းတိုက်ခိုက်ခဲ့တယ်လို့ပူးပေါင်းတပ်ဖွဲ့တာဝန်ရှိသူကပြောပါတယ်
ကြရပြည်နယ်လွယ်ကုံမြို့နယ်ထဲကလွယ်ထွဲရွာနဲ့ဒေါမူကလားရွာထဲကိုတိုက်ပွဲတစုံတရာမရှိဘဲစစ်ကောင်စီတပ်ကလက်နက်ကြီးကြီးတွေနဲ့ပစ်ခတ်ခဲ့ရမှာဒေသခံမျိုးသမီးတယောက်တေဆုံးပြီး၃ယောက်ထိခိုက်ဒဏ်ရာရရှိခဲ့ပါတယ်စံဝဲလ၃ရက်နေ့ကဒေါမူကလားရွာထဲကိုလက်နက်ကြီးနဲ့၆ကြိမ်လောက်ပစ်ခတ်ခဲ့တဲ့အပြင်လွယ်ထွဲရွာထဲကို၃ကြိမ်ပစ်ခတ်ခဲ့တာပါဒီလိုပစ်ခတ်မှုတွေကြောင့်လွယ်ထွဲရွာကအသက်28နှစ်အရွယ်မအေးကြီးဒဏ်ရာရရှိပြီးအသက်36နှစ်အရွယ်တော်မရေကခေါင်းနှံကြားနဲ့ခါးလေတဝိုက်လက်နဲ့ကြီးကြီးထိမှန်ပြီးပွဲချင်းမီတေဆုံးသွားတယ်လို့ကူညီဆောင်ရွက်ပေးသူတွေကပြောပါတယ်။ဒေါမူကလားရွာကလည်းအသက်65နှစ်အရွယ်ဦးဦးရယ်ဆိုသူနောက်ထပ်မျိုးသားတယောက်ကိုလည်းလက်နဲ့ကြီးကြီးစာထိမှန်ဒဏ်ရာရရှိခဲ့ပါတယ်။
905ကကြီးနဲ့ထောင်ဒဏ်နှစ်ချမှတ်ခံထားရတဲ့ကချင်အမျိုးသားကွန်ကရက်ပါတီ KNC ဥက္ကဋ္ဌဒေါက်တာ M. ဂွန်လတ်လွတ်လပ်ရေးနေ့မှာမြကြီးနားထောင်ကနေပြန်လည်လွတ်မြောက်လာခဲ့ပါတယ်။ပါတီဥက္ကဋ္ဌဒေါက်တာ M. ဂွန်လတ်ကို2021ခုနှစ်ဩဂုတ်လ25ရက်နေ့ကနိုင်ငံတော်အကြီးညိုပြည့်စုံမှုပုံမှန်905ကကြီးနဲ့နေပြည်တော်ကနေထောင်ဒဏ်နှစ်ချမှတ်လိုက်ပြီးနောက်မြကြီးနားမြို့မှာလည်းအဲ့ဒီပုံမှန်နဲ့ပဲစစ်တပ်ကထပ်မံတရားစွဲဆိုခဲ့ပါတယ်။2022ခုနှစ်မတ်လ9ရက်နေ့ကမြစ်ကြီးနားမြို့အကျဉ်းထောင်ကိုရောက်လာတဲ့သူကိုမြောက်ပိုင်းတိုင်းစစ်ဌာနချုပ်ဒုဗိုလ်မှူးတန်းထိုက်ကပုံမှန်905ကကြီးနဲ့ထပ်မံတရားစွဲဆိုခဲ့ပေမဲ့ဒီလွတ်လပ်ရေးနေ့မှာတော့အမှုကနေကွင်းလုံးကျွတ်လွတ်မြောက်ခဲ့တာလို့ပါတီတာဝန်ရှိသူတယောက်ကပြောပါတယ်
။တံဖြူဆက်ဖျားသုံးစုဂါလန်းပေါ်မှာတောင်စွန်းရွာမှာတတ်ဆွဲထားတဲ့စစ်ကောင်စီစခန်းကို KNU နဲ့မဟာမိတ်ပူးပေါင်းတပ်ဖွဲ့တွေကတိုက်ခိုက်ခဲ့ရမှာစစ်တပ်ကလေကြောင်းကနေပြန်တဲ့ဘုံကျဲမှုတွေကြောင်းထောင်နဲ့ချီတဲ့ရွာသားတွေထွက်ပြေးသိမ်းရှောင်နေကြရပါတယ်စံွယ်လတရက်နေ့နှစ်တကူနေ့မနေ့စောပိုင်းကစပြီး၃ရက်ကြာထိတိုက်ပွဲပြင်းထန်ခဲ့ပြီးစစ်တပ်ရဲ့လေရင်တွေတရက်ကို9ကြိမ်ထက်မနည်းအနီးနားရွာထဲကိုပါမကျန်ဘုံကျဲချတဲ့အတွက်လူနေအိမ်တချို့နဲ့ဘုံတော်ကြီးကျောင်းတချို့လည်းပျက်စီးခဲ့ရတယ်လို့ဒေသခံတွေကပြောပါတယ် တောင်စွန်းနဲ့အနီးနားတဝိုက်ရှိကြောက်ဘလူးစင်ပြေမဲဆလီဝင်းခနခုံခန်းနဲ့အနန်းကွင်းစားတဲ့ရွာတွေကဒေသခံ3000ကျော်လောက်ဟာအသက်ပေးလို့မဲ့နေရာတွေဘက်ကိုထွက်ပြေးတိမ်းရှောင်ရပြီးနေရာထိုင်ခင်းတဲ့အစာအသောက်တွေအတွက်အခက်အခဲဖြစ်နေတယ်လို့ကူညီပေးနေသူတွေကပြောပါတယ်
ခုဆက်ပြီးသတင်းလွှာတွေကိုတင်ဆက်ပေးသွားမှာပါ85နှစ်မြောက်လွတ်လပ်ရေးနေ့အထိမ်းအမှတ်အဖြစ်စစ်ကောင်စီကနိုင်ငံအကျိုးပြုပုဂ္ဂိုလ်တွေအမှုပညာရှင်တွေနဲ့သာသနာအကျိုးပြုတန်ခါတို့တွေရာနဲ့ချီကိုဂုံတူးဆောင်တစိမ့်ဂုံတူးဆောင်ဘွဲတွေကိုအတီးတီချင်းမြင်ခဲ့ပါတယ်အဲ့ဒီတဲမှာတော့ရှမ်းပြည်နယ်အတွင်းကအစုအဖွဲ့အဖွဲ့အစည်းခေါင်းဆောင်ပုဂ္ဂိုလ်9ယောက်လည်းပါဝင်ပါတယ်ဒီကြောင့်ကိုတော့နမ်ဟ ோம் ကနေစုစည်းတင်ဆက်ပေးထားပါတယ်
နိုင်ငံတော်နဲ့နိုင်ငံသားများကောင်းကျိုးကိုထူးချွန်ပြောင်မြောက်စွာတာဝန်ထမ်းဆောင်နိုင်မှုအတွက်ဆိုပြီးစစ်ကောင်စီက2023ဇန်နဝါရီလ၂ရက်နေ့ကစပြီးလူပုဂ္ဂိုလ်နဲ့တန်ခါတော်တွေကိုဂုံထူးဆောင်ပွဲတွေပေးနေတာဖြစ်ပါတယ်။ပွဲလက်ခံရရှိသူတွေထက်မှာတော့ RCSS SSA ဥက္ကဋ္ဌဘုချုပ်ကြီးရစေပြည်ထောင်စုအဆင့်ပြစ်ခတ်တိုက်ခိုက်မှုရစေဆိုင်ရာပူးတွဲဆောင်ကြည့်ရေးကော်မတီ JMCU ဒုဥက္ကဋ္ဌဆိုင်မျိုးတန်တို့ကဝန်နှက်ကြော်ထင်ပွဲကြားဖြူပါတီ SNDP နဲ့ UPDJC ဥက္ကဋ္ဌဖြစ်သူဆိုင်အိုက်ပေါ့ကတိရိပြန်ချီပွဲနမ်ခမ်းမြို့ကြားဖြူပါတီဥက္ကဋ္ဌလည်းဖြစ်ဟိုတယ်နဲ့ခရီးသွားလာရေးလုပ်ငန်းဒုဝန်ကြီးဟောင်းဒေါက်တာစိုက်ကျော်အောင်နိုင်ငံတော်စီမံအုပ်ချုပ်ရေးကောင်စီအဖွဲ့ဝင်လည်းဖြစ်ရှမ်းပြည်လွတ်တော်ဥက္ကဋ္ဌဟောင်းလည်းဖြစ်တဲ့စိုက်လုံးဆိုင်တို့လည်းဂုံထူးဆောင်ပွဲတွေအသီးသီးရရှိခဲ့ပါတယ်ဒီကိစ္စနဲ့ပတ်သက်ပြီး UPDJC ဥက္ကဋ္ဌစိုက်အိုက်ပေါ့ကရှမ်းဘာသာနဲ့အခုလိုပြောပါတယ
်အဲဝန်နာကျော်ဒီနေ့
ကျွန်တော်ရခဲ့တဲ့ပွဲကဒီလိပြန်စီပွဲဖြစ်ပါတယ်။ဒါကပြည်ထောင်စုအတွက်ကောင်းရာကောင်းကျိုးဖြစ်ထွန်းအောင်ဆောင်ရွက်သူတွေကိုချီးမြှင့်တဲ့ဆုဖြစ်တာပေါ့။ကျွန်တော်နဲ့အတူပွဲရတဲ့ရှမ်းအစုအဖွဲ့ကောင်းဆောင်တွေကတော့၅ဦးရှိပါတယ်။ပို့ချုပ်ကြီးရစလဲရတယ်။ဒါပေမဲ့ပွဲတက်ယူတာမတွေ့ရဘူး
။ဝန်နဲ့ကြော်တင်ပွဲရတဲ့ RCSS ကောင်းဆောင်ကတော့ကိုယ်တိုင်တက်ရောက်တာမရှိသလိုဆွေမျိုးရင်းချာတူဖြစ်သူကကိုစားတက်ရောက်လက်ခံပေးမယ်လို့သတင်းတွေထွက်ပေါ်ခဲ့ပေမဲ့စစ်ကောင်စီထုတ်လွှင့်တဲ့သတင်းတွေမှာတော့ဘသူကမှတက်ယူတာမတွေ့ရပါဘူးစစ်ကောင်စီဘက်ကထိုက်တဲ့နယ်သူတွေကိုရွေးချယ်စုပေးတယ်ဆိုပြီးကွယ်လွန်တည်ဆုံသွားတဲ့နိုင်ငံရေးစစ်ရေးနာမည်ကြီးပုဂ္ဂိုလ်တွေလည်းပါဝင်ပေမဲ့တကယ်ရတင်ရထိုက်တဲ့ကွယ်လွန်ရှင်တန်းစဲပုဂ္ဂိုလ်တွေအများကြီးမပါဝင်တဲ့အပေါ်ငြိမ်းချမ်းလုပ်ငန်းစဉ်နဲ့လျှောက်ပါဝင်လာတဲ့ဥခွန်ဆိုင်ကအခုလိုတုံးသက်ပါတယ
်ဒီလိုလှုပ်ခြင်းအပြင်ကျွန်တော်တို့နိုင်ငံရဲ့ညီညွတ်ရေးဒီတန့်ခိုင်ရေးအတွက်ကြီးမားနေဆိုခြင်းဒီ9ရောက်လောက်နဲ့တော့အလောလောက်ပါ SNLD ကောင်းဆောင်ကြီးခွန်ထွန်းဦးကွယ်တော်တဲ့ခွန်ထွန်းဦးသူ့ကိုဖေးဖို့တက်တင်တော့ဟုတ်ဟာသူ့လိုလူမျိုးကိုတော့မမကြည့်ဘူးဆိုခြင်းဒီကျွန်တော်တို့သူ့ပေးရအာမျက်စီရှမ်းသွားသလားဒါမှမဟုတ်တမင်သက်သက်လောက်တာလားဆိုရင်မိကုန်းတွေကပေါ်တာပေါ့ဗျာနော
်စစ်ကောင်စီကဒီကုံထူးဆောင်စုကိုချင်းမြင့်ဖို့အတွက်စစ်ရေးနိုင်ငံရေးအပိုင်းနဲ့အမှုပညာအပိုင်းတွေကပုံကိုယ်တွေအမြင်စရင်းကို2022ဧပြီလကကြေညာထားတာ128ရောက်ရှိပါတယ်ဒါပေမဲ့ဒီဇန်နဝါရီလ2ရက်နေ့ကစပြီး4ရက်နေ့အထိနေ့စဉ်စုပေးနေတိုင်းရာနဲ့ချီရှိနေပြီဖြစ်ပါတယ်
ရခိုင်ပြည်နယ်စစ်တွေမြို့မှာရခိုင်ပြည်လူမျိုးရေးပါတီ ALP ကစစ်ဦးစီးချုပ်အပါအဝင်3ယောက်ပြစ်ဒဏ်ခံလိုက်ရတယ်လို့ ALP တာဝန်ရှိသူကအတည်ပြုပြောပါတယ်ကျွန်မအမည်ကနေစူးစီးထားပါတယ်လူလက်ရည်နဲ့အခမ်းအနားကိုတွားရောက်ပြီးအပြန်မှာပြစ်ဒဏ်ခံလိုက်ရတာဖြစ်တယ်လို့ ALP 2ဥက္ကဋ္ဌဒေါ်စောမြရာဇာလင်းကအခုလိုပြောပါတယ
်သူတို့ကတကြီးကဒီလိုလမ်းဘေးမှာဟိုဟာလောက်ကြံခံထားရတာတွေ့တော့တမ်းမှုပြကတွားတွေ့တယ်အဲ့တမ်းမှုကအကြည့်လိုက်တဲ့အခါမှာကိုလူတွေဖြစ်နေလို့ဟိုမြို့နေမှုကိုအကြောင်းကြားတယ်လို့ပြောတယ်ဆိုတော့ဘာမှလည်းသိကြမပြောနိုင်သေးဘူ
းဟုတ်
တည်သွားတာတော့တည်သွားပြီ
စစ်တွေမြို့ကဝေသာလီကွဲမှာကျင်းပါတယ်လူလက်ရည်နဲ့အခမ်းအနားပွဲတက်ပြီးအပြန်ဆက်ယုံစုရက်ကွက်စီတန်းဆိုတဲ့နေရာအရောက်မှာပြစ်ဒဏ်ခံလိုက်ရတာဖြစ်တယ်လို့ဒေသခံတွေကပြောပါတယ်တည်ဆုံသွားတဲ့သူ3ယောက်ထဲမှာ ALP ရဲ့စစ်ဦးစီးချုပ်နဲ့တရင်မှု1ယောက်ပါဝင်နေဆိုတာဟာမှန်ကန်တယ်လို့ဒေါ်စောမြရာဇာလင်းကအတည်ပြုပါတယ်
ဘာမှလည်းမပြောချင်ဘူးတတ်ရှင်လို့လာစတာတေးသွားတဲ့လူလေးတေးသွားပြီဒီထက်ဘာမှမပြောချင်တော့ဘူးအန်တီကပြောဖို့တည်းရန်ခက်ခဲရှိသွားလိမ့်မယ်အခုဒီလောက်ပဲအန်တီပြောပြရစေရခိုင်ပြည်ရဲ့လုံခြုံရေးအခြေအနေကအဲ့လောက်ထိအခက်အခဲရှိနေတယ်ဆိုတာကိုပဲပြောချင်တာ
ပြတ်ခံရတဲ့သူတွေဟာရခိုင်ပြည်လူမျိုးရေးပါတီ ALP ရဲ့စစ်ဦးစီးချုပ်ခိုင်စောမြတရင်မှုခိုင်ကျော်စိုးနဲ့ဘူကြီးအဆင့်ရှိသူခိုင်သူတွေတို့ဖြစ်ကြပါတယ်။ခေါင်းမေးစီးနဲ့ပေါင်တွေမှာဖောက်ထွက်တန်ရာတွေအပြင်နားအောင်နဲ့ဘဘက်နှစ်ထည်အထက်မှာတနတ်တန်ရာတွေရပြီးတော့တည်ဆုံခဲ့တာဖြစ်တယ်လို့မျက်မြင်သက်သေတွေကပြောပါတယ်။ALP အဖွဲ့ဟာ
NCA လက်မှတ်ရေးထိုးထားတဲ့အဖွဲ့အစည်းလေးဖြစ်ပါတယ်။အခုဆက်ပြီးသတင်းကျဉ်းချုပ်ကိုနားဆင်ကြရမှာပါ။ရှမ်းပြည်နယ်မြောက်ပိုင်းရှိတရုတ်မြန်မာနယ်စပ်ဂိတ်၃ခုကိုလာမယ့်၈ရက်နေ့မှာဖွင့်လှစ်တော့မယ်လို့တရုတ်ဘက်ကထုတ်ပြန်လိုက်ပါတယ်။စစ်တွေမြို့မှာရခိုင်ပြည်လူမျိုးရေးပါတီ ALPLE ကစစ်ဦးစီးချုပ်နဲ့အရာရှိ၂ယောက်တို့လွတ်လပ်ရေးနေ့မှာတနက်နဲ့ပြစ်ဒဏ်ခံလိုက်ရပါတယ်။
ရရှိနယ်ကနားဆင်နေခဲ့ကြတာကတော့နယ်စပ်ဒေသကတိုင်းသာသတင်းထောက်တွေကနေအပတ်စဉ်တင်ဆက်ပေးနေတဲ့တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆောင်ကြရအောင်ပါရှင်ကျွန်မအာမီပါ။
တိုင်းရင်းသတင်းလွှာသတင်းပတ်စဉ်ကဏ္ဍကိုနားဆင်ခဲ့ကြတာဖြစ်ပါတယ်ရှင်။တောက်ချာနေမိနစ်ခင်းအတွက်သတင်းပတ်စဉ်ကဏ္ဍတွေကတော့ထီလောက်ပါပဲရှင်။အခုတော့သတင်းအချင်းချုပ်ကိုဒေါက်ခင်မြတ်သက်ကပြောပြပေးမှာပါ။
ရှီယူဇေအော်တိုဒေါ့စ်ခရစ်ယာန်တွေရဲ့ခရစ်မတ်အချင်းအမှာယူကရိန်းမှာတိုက်ခိုက်နေတဲ့စစ်ပွဲကို36နိုင်ကြအပြစ်ရစဲဖို့အတွက်ရုရှားသမ္မတဗလာဒီမီယာပူတင်ကခြေတပင်းနေမှာအမိန့်ထုတ်ပြန်လိုက်ပါတယ်။ရုရှားသမ္မတရဲ့ဇန်နဝါရီ6ရက်ခုနှစ်အတွက်အပြစ်ရအမိန့်နဲ့ပတ်သက်ပြီးတော့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကခရစ်မတ်နေ့နဲ့နှစ်သက်ကူးနေပါမရှာခရစ်ယာန်ဖျားကြောင်း Republican Amat Nasejoga, a yin, a chain dewey dongalube, sabi, talkam, and a beer at it, Ogata Niago, Yuiche Nigel, Machine Debau. Breta down a cheapy tail lare, Guelundu, such a Samuel, Boy Haminji, Benedict Ye, Sabanago, Jedabrinima, Boy Haminji Franciscani, Jimubro, Jempabare, Daha, Dashi Tensha, Boy Haminjiga, Guelundu Boy Haminji, Hound Ute, Jempa beer it. Shabare, Sabana, a canale pibare, do Sabanago, Yoshin, and Pilo Bordre, Guelundu Boy Hamini, Benedica, Sana Shibime, Nangan Gowns Andre, Dawin Midazur in a gozilary pian, Gabata Loga, Garden a hammer, dear sailor, day of Jara pibare, D Sabana, a canal yawler, a britaga, Nadon of Shibiro, Donya Jagaroa, Puquin Yadima, Laya Duga, Nathan of Shielu, Perdigan Jaunoga, the Rin Topian Mare. Australia Nangaha, Dawe Pit, Taka, Nazango, Domian and Nene, American Low Hammers, a semi, Mizar Donego, Dessendoma, Pipare, Leshi, Raja Jujo Sego, Kugan, Takanid, Ukraine Dugale, American Peter, D. Leonard Dugo, Donira Pipare, Australia Asuaga, D. Semi Rocket, Sen Nasego, Natau, Nasacho, Nosunta, Webu, Sajo Chosu, the Lu, Lamet Nema, Australia, Yedadre, Noe, Tau, Mizar Donu, Dessembole, Shibare.
Now, so young, the agent of good talking you that your pia big and up hippare shin, Timine came to a season tolo yim who got guyemo pippare, engineer Ricardo Jimmy Cookne, the rest met up hippare shin, viewing Yama wine season ye, Yabai Guna, I can say ninety tolo met radio yota season guro, line to meet a sakuna sanga, those and ne, Lila meet a dear goose, Dugani Payunas in Nijabare shin, thought that Shimiane de Gua, Yama Pidu Pida along Guyo, say by Shin Lantam Yabasi shin, viewing Gunas in it. Jesus, to my thinking type passion.
This program has come to you from the Voice of America, Washington.